Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တာရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော် VOA အမေရိကန်တန်ကနေ2018ခုနှစ်ဒီဇင်ဘာလ17ရက်အင်္ဂါညပိုင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းမီတာ20 25 30နဲ့ဆိုင်းလက်မီတာ190လို့ကနေဓာတ်ရိုက်နှားဆင်နိုင်ပါပြီရှင်။ဒီညပိုင်းရဲ့အစီအစဉ်မှုကကျမစုမော်ပါရှင်
။ကျမကတော့စုမြတ်မော်ပါ။လက်ရှိအမေရိကန်လွှတ်တော်အမတ်တွေအနေနဲ့ပါတီစွဲမထားကြဘဲဒီမိုကရေစီကိုကာကွယ်ထိန်းသိမ်းသူတွေအဖြစ်ဆောင်ရွက်ကြဖို့အတွက်ဒီမိုကရက်နဲ့ရီပပ်ဘလစ်ကန်အထက်လွှတ်တော်အမတ်ဟောင်းကြီးတွေကတိုက်တွန်းလိုက်ပါတယ်။ကိုကျော်စိုးဦးနဲ့ကိုဝါလုံးတို့အပါအဝင်သတင်းတောက်တချို့ကိုတိုင်းမဂ္ဂဇင်းကြီးက2018ခုနှစ်ရဲ့အထူးခြားဆုံးပုဂ္ဂိုလ်တွေအဖြစ်ရွေးချယ်လိုက်ပါတယ်။ဒီလိုမျိုးနောက်ဆုံးရသတင်းတွေကိုနန်းလောင်နဲ့ကြီးညာပေးပါမယ်ရှင်။
ဟုတ်ကဲ့ပါရှင်ဒီညပိုင်းသောတာရှင်နေနာဆင်ရမယ်ထိတ်တရောက်သတင်းလွှာတွေကတော့မြမစစ်တပ်နဲ့စီးပွားဘက်နိုင်ငံတကာလုပ်ငန်း50နီးပါးကိုဗြိတိန်ခြေစိုက်ဘာမာကမ်ပိန်း UK ကဒီကနေ့နာမည်ပြက်စီရင်တင်သွင်းလိုက်ပါတယ
် which are involved in projects where there are in Burma where there are human rights violations soBut we are saying they should not be doing business.
ဘာကြောင့်မလို့နာမည်ပြက်စီးရင်ကိုတင်သွင်းလိုက်ရတာလဲဆိုတာကိုဘာမတ်ကမ်ပိန်း UK ရဲ့ညွှန်ကြားမှု Mark Farmer ကပြောဆိုသွားတာပါ။နောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်။နောက် Twitter ရဲ့အမှုဆောင်အရာရှိချုပ်သူ့ရဲ့မြန်မာနိုင်ငံတွေ့တရားအထောက်ခဲ့တဲ့အတွေ့အကြုံ Twitter မှာရေးခဲ့တဲ့အပေါ်မှာပြည်တွင်းကလေလာသူတွေရဲ့သဘောထားအမြင်နောက်ပိတ်မှုပြည်သူတွေရဲ့အရေးငြိမ်းချမ်းစွာဆန္ဒထုတ်ဖော်ခဲ့တဲ့ကချင်ခေါင်းဆောင်၃ဦးအမြန်ဆုံးလွှတ်ပေးဖို့ဒီကနေ့ညကြီးနားမှာဆန္ဒထုတ်ဖော်တောင်းဆိုကြတဲ့အကြောင်းနဲ့အတူဒီစင်မှာတေးသူချင်းလက်ဆောင်ပါဖို့လည်းရှိပါတယ်ဒုတိယပိုင်းညာဤဝက်မှာတော့အမေရိကန်နိုင်ငံရဲ့အကြောင်းနဲ့အင်္ဂါညတဲ့ဒီလိုက်အစီအစဉ်တင်ဆက်ပေးမှာပါအခုအရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုမဆုမြတ်မွန်နဲ့နန်းလောင်တို့တင်ဆက်ပေးကြပါလိမ့်မယ်ရှင
်အမေရိကန်ပြည်ထောင်စုမှာအရေးကြီးတဲ့အချိုးအကွေ့ကိုရောက်နေတာမို့လက်ရှိလွှတ်တော်အမတ်တွေအနေနဲ့ပါတီစွဲမထားကြဘဲဒီမိုကရေစီကိုကာကွယ်ထိန်းသိမ်းသူတွေအဖြစ်ဆောင်ရွက်ကြဖို့ဒီမိုကရက်နဲ့ရီပပ်ဘလစ်ကန်အထက်လွှတ်တော်အမတ်ဟောင်းကြီးတွေကတိုက်တွန်းလိုက်ကြပါတယ်နိုင်ငံဟာအန္တရာယ်ရှိတဲ့ကာလကိုရောက်နေတဲ့အတွက်တရားဥပဒေစိုးမိုးရေးဖွဲ့စည်းပုံအခြေခံဥပဒေအုပ်ချုပ်ရေးရန်တရားနဲ့နိုင်ငံလုံခြုံရေးတွေအပေါ်လေးလေးနက်နက်စင်ခေါ်မှုတွေနဲ့ပတ်သက်လို့သူတို့အနေနဲ့အခုလိုမျိုးထုတ်ဖော်ပြောကြားတိုက်တွန်းရတာဖြစ်တယ်လို့လွှတ်တော်အမတ်ဟောင်း44ယောက်ကတနင်္လာနေ့ကထုတ်ပြန်တဲ့ Washington Post သတင်းစာထဲမှာသဘောထားအမြင်ဆောင်းပါးရေးခဲ့ကြတာဖြစ်ပါတယ်2016ရွေးကောက်ပွဲမတိုင်ခင် Trump စီယုံရေးတာဝန်ရှိသူတွေနဲ့ Russia ပူးပေါင်းကြံစည်ခဲ့သလားဆိုတော့အထူးစုံစမ်းရေးမှူး Robert Mueller ရဲ့တွေးရှိချက်တွေအပါအဝင်ဒီမိုကရေစီအုံမြင့်ကိုစင်ခေါ်ရာရောက်နေတဲ့ကိစ္စတွေကိုလွှတ်တော်အမတ်ဟောင်းတွေကမင်းမြောင်းထိုးပြထားပါတယ်ဒီမိုကရေစီစနစ်ရဲ့အခြေခံမှုတွေအပြင်နိုင်ငံရဲ့လုံခြုံရေးဟာအန္တရာယ်ကျရောက်နေပြီးတရားဥပဒေစိုးမိုးနိုင်စွမ်းနဲ့နိုင်ငံတော်အဖွဲ့အစည်းတွေအနေနဲ့တီးခြားလွတ်လပ်စွာလည်ပတ်နိုင်ဖို့လိုအပ်တယ်လို့ရေးသားထားကြပါတယ်။အခုလိုသဘောထားအမြင်ရေးသားသူတွေထဲမှာဩဇာညောင်းတဲ့ဒီမိုကရက်အမတ်ဟောင်း John Kerry, Republican အမတ်ဟောင်း Chuck Hagel လို့ပုံကိုယ်တွေပါဝင်ပါတယ်
။ကနေဒါနိုင်ငံမှာဖမ်းဆီးခံရတဲ့ Huawei နည်းပညာကုမ္ပဏီကြီးရဲ့ပန်းတိုင်းဆိုင်ရာအကြီးအကဲကိုအမေရိကန်မှာတရားစွဲနိုင်ဖို့အမေရိကန်ကိုလွှဲပြောင်းပေးတယ်မသိဆုံးဖြတ်တဲ့ကာလအတွင်းသူ့ကို Vancouver မြို့မှာရှိတဲ့သူ့ပိုင်အင်တစ်ခုထဲကတခုမှအကျဲချုပ်ထားဖို့ရှင်းနေကတရားရုံးမှာတင်ပြထားပါတယ်။မင်ဝမ်စုကိုအမခံပေးတယ်မသိတရားရုံးမှာတင်လာနေကကြားနာစင်မှာသူ့ရှင်းနေကမင်ဝမ်စုကိုအကျဲချုပ်ထားစဉ်ထွက်မပြေးနိုင်အောင်အစ်စ်မြင့်လုံခြုံရေးနည်းပညာတွေကိုသူတို့ဈေးနဲ့အကုန်ခံရမယ့်အပြင်ဒေါ်လာတန်းနဲ့ချီအမခံငွေပါပေးမယ်လို့တရားရုံးကတင်ပြလျှောက်ထားခဲ့ပါတယ်။ဒါပေမဲ့လည်း Huawei အကြီးအကဲဖက်မှာကျဲပြန့်များပြားတဲ့အခြေဆက်တွေရှိနေပြီးထွက်ပြေးနိုင်တဲ့အခြေအနေခံခံမှမှရှိနေတယ်လို့တရားလိုရှင်းနေတွေဘက်ကညင်ချက်ထုတ်ခဲ့ပါတယ်။မင်ဝမ်စုကိုရှင်းနေဘက်ကတင်ပြချက်ကိုတရားသူကြီးဘက်ကလက်ခံမဲ့မခံဘူးဆိုတာဒီနေ့မှဆုံးဖြတ်မယ်လို့မျှော်လင့်ရပါတယ်။မင်ဝမ်စုကိုဖန်စီထားတာဟာအင်တန်ဆိုးရတဲ့လောက်ရဖြစ်တယ်လို့တရားဥဆိုရဘက်ကကန့်ကွက်ပြောကြားပြီးတရားခံအဖြစ်အမေရိကန်ကိုလွှဲပေးဖို့ကနေဒါနိုင်ငံကိုတောင်းဆိုထားတာရုပ်သိမ်းပေးဖို့ပြောကြားခဲ့ပါတယ်။အမေရိကန်ကအီရန်ဘော်ကုန်သွယ်ရေးပိတ်ဆို့တံငါထားတာကိုမင်ဝမ်စုကချိုးဖောက်တယ်လို့အမေရိကန်ကဆွဆွဲထားပါတယ်။တနင်္လာနေ့ကတရားရုံးကြားနာစင်မှာတော့သူ့ကိုဖန်စီထားစေချင်သူတွေရောလွှတ်ပေးစေချင်သူတွေပါတရားရုံးအပြင်မှာလာရောက်စောင့်နေခဲ့ကြပါတယ်
။ဗြိတိန်နိုင်ငံ EU ယောပါတမကတွေကလည်းနှုတ်ထွက်ရေးသဘောတူညီချက်တွေကိုပါလီမန်မှာမဲခွဲမဲ့ရက်ရွှေ့ဆိုင်းလိုက်ပြီးတဲ့နောက်ဝန်ကြီးချုပ်ထရီဇာမေးဟာဥရောပခေါင်းဆောင်တွေနဲ့ဒီကနေ့တွေ့ဆုံနေပါတယ်။ Netherlands နိုင်ငံမှာဝန်ကြီးချုပ် Mark Rutte နဲ့ထိရောက်တဲ့ဆွေးနွေးမှုတွေလုပ်နိုင်ခဲ့ပြီးတော့ကြုံနေတဲ့အချက်အသေးတွေကိုအတူဖြည့်ရှင်းသွားဖို့သဘောတူခဲ့တယ်လို့ဝန်ကြီးချုပ်မေးရဲ့ပြောခွင့်ရသူကပြောပါတယ်။သူဟာဒီဝင်ကြီးချုပ်ဂျာမနီဝင်ကြီးချုပ်အန်ဂလာမာကယ်ဥရောပကောင်စီဥက္ကဋ္ဌဒေါ်နယ်ဒ်တစ်တိုနဲ့လည်းဆက်ပြီးတော့ဆွေးနွေးသွားမှာဖြစ်ပါတယ်။ EU နဲ့ဗြိတိန်နိုင်ငံကြားရရှိထားတဲ့နှုတ်ထွက်ရေးသဘောတူညီချက်တွေကိုဗြိတိန်ပါလီမန်မှာဒီကနေ့မဲခွဲအတည်ပြုဖို့စီစဉ်ထားပေမဲ့ ဒီကြားတဲ့သဘောတူညီချက်တွေကိုလွှတ်တော်အမတ်တွေလက်ခံလာအောင်လို့နောက်ထပ်ညှိနှိုင်းမှုတွေပြုလုပ်နိုင်ရေးဝန်ကြီးချုပ်မေကအခုလိုမျိုးဥရောပကောင်ဆောင်တွေနဲ့တွေ့ဆုံဆွေးနွေးနေတာပါ။ဒါပေမဲ့ဥရောပကောင်စီဥက္ကဋ္ဌ Tusk
တဘောတူထားတာတွေကိုနောက်ထပ်ညှိနှိုင်းမှာမဟုတ်ဘူးလို့တွေ့တာပေါ်မှာရေးသားခဲ့ပါတယ်။ဤဥရဲကထွက်သွားပြီးနောက်ပိုင်းဗြိတိန်ရဲ့ EU ကြားကုန်သွယ်ရေးဆက်ဆံရေးလိုနယ်ဆိုင်တဲ့သဘောတူညီချက်နဲ့နိုင်ငံရေးကြီးညာစာတမ်းတို့ကိုဗြိတိန်ပါလီမန်မှာ2019ဇန်နဝါရီ22ရက်မတိုင်ခင်မဲခွဲအတည်ပြုဖို့ရွှေ့ဆိုင်းထားပါတယ်။
မက်ခရွန်အစိုးရဆီမေဘူဆန္ဒပြသူတချို့ကတောင်းဆိုနေပေမဲ့သူ့အနေနဲ့သမ္မတတာဝန်ကိုဆက်လက်ထမ်းဆောင်သွားမှာဖြစ်တယ်ဆိုတာကိုလည်းအခိုင်အမာပြောကြားခဲ့ပါတယ်။ပြင်ဆင်စားတွေအပေါ်အခွန်တိုးကောက်မဲ့အဆိုပြုချက်ဟာမမျှတဘူးဆိုတာကိုလည်းသမ္မတကအတိအမှတ်ပြုပြောခဲ့ပါတယ်။ ပြည်ထောင်နိုင်ငံမှာစီးပွားရေးနဲ့လူမှုရေးဆိုင်ရာရေးပေါ်အခြေအနေကြောင့်နေတဲ့လူလဲကြေညာခဲ့ပါတယ်။လောင်စာစီစည်းတွေကြီးလာတာကြောင့်ကုန်စည်နှုန်းတွေတက်နေတာကိုမကျေနပ်ကြတဲ့ပြည်သူတွေကစင်းဝါရောင်ဝစ်ကုတ်အင်ဂျီဝတ်ဆန္ဒပြလှူရှာမှုတွေလုပ်နေကြတာပါ။ဆန္ဒပြသူတို့ချို့ကအကြမ်းဖက်ဖြစ်စဉ်မှုတွေလုပ်ခဲ့ကြပါတယ်။ဒီဆန္ဒပြပွဲတွေကြောင့်ပြည်သူစီးပွားရေးဒေါ်လာတန်း
VOA American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9:00ကနေ10:00အထိလိုင်းဒိုမီတာ19 kHz 15453ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးပါမယ်ခင
်ဗျ။အင်္ဂါနေ့ညဘက်အတွက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်တိုင်းပင်ကစင်းကြီးက2018ခုနှစ်ရဲ့အထူးခြားဆုံးပုဂ္ဂိုလ်အဖြစ် Riders သတင်းတောက်နှစ်ယောက်အပါအဝင်သတင်းတောက်တချို့ကိုရွေးချယ်ပြီးအမှန်တရားကိုကာကွယ်စောင့်ရှောက်သူများအဖြစ်သတ်မှတ်ဂုဏ်ပြုလိုက်ပါတယ်။မြန်မာနိုင်ငံမှာထောင်ချနေတဲ့သတင်းတောက်ကိုဝါလုံးနဲ့ကိုကျော်ဆိုးဦးမကြခင်တုန်းကအသက်ခံခဲ့ရတဲ့ဆာဒီသတင်းတောက်ဂျမာကရှိုကြီး၊ဖိလစ်ပိုင်ကသတင်းတောက်မရီယာရီဆာ၊အမေရိကန်ပြည်ထောင်စု Maryland ပြည်နယ်မှာတနက်သမားရဲ့လက်ချက်နဲ့သတင်းတောက်၄ယောက်အသက်ခံခဲ့ရတဲ့ Capital Gazette သတင်းစာတိုက်တို့ကို2018ခုနှစ်ရဲ့အထူးခြားဆုံးပုဂ္ဂိုလ်တွေအဖြစ်တိုင်းမဂ္ဂဇင်းကြီးကရွေးချယ်ခဲ့တာပါသူတို့ဟာအမှန်တရားအတွက်သူတို့ကြားရောက်နိုင်တဲ့အန်ဒီယယ်ကိုတော့မကယူမဆိုင်ဖဲသတင်းမှန်ပေါ်ထွက်ရေးလုပ်ခဲ့ကြတာမှုရွေးချယ်ရတာဖြစ်တယ်လို့တိုင်းမဂ္ဂဇင်းကြီးကပြောပါတယ်သတင်းနောက်တွေကိုဂုံပြုတ်ပြီးတိုင်းမဂ္ဂဇင်းကြီးကမျက်နှာဖုံးကို၄မျိုးထုတ်လုပ်တာမှုကိုဝါလုံးနဲ့ကိုကျော်ဆိုးဦးတို့ရဲ့ဓာတ်ပုံတွေကိုကန်ဆောင်ထားကြတဲ့ဇနီးဖြစ်သူမတ်ပန်းဤမွန်နဲ့မတ်ချစ်စုဝင်းတို့ရဲ့ပုံကိုမဂ္ဂဇင်းမျက်နှာဖုံးတစ်ခုအဖြစ်နဲ့ထုတ်ထားပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းအင်းတင်ရွာနာမှာမွတ်စလင်၁၀ဦးဥပဒေမဲ့တပ်ခံရမှုကိုစုံစမ်းဖော်ထုတ်ဖို့ကြိုးစားစဉ်မှာကိုဝါလုံးနဲ့ကိုကျော်ဆိုးဦးတို့ဖမ်းခံခဲ့ရပြီးနိုင်ငံတော်တစ္ဆာဖောက်မှုနဲ့ထောင်ဒဏ်9နှစ်စီချခံထားရပါတယ်။
မြန်မာနိုင်ငံမှာရိုဟင်ဂျာမွတ်စလင်တွေအပေါ်အကြမ်းဖက်နေနေမှုဟာလူမျိုးရုံးတပ်ဖြတ်မှုမြောက်တယ်လို့တမန်ကြီးညာဖို့အမေရိကန်အောက်လွှတ်တော်မှဒီကနေ့ဆုံးမြတ်ချက်ချဖို့ရှိပါတယ်။ထရမ်အဆိုရကပြည်ခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်ခဲ့တဲ့အခြေအနေဟာလူမျိုးစုလိုက်ရှင်းလင်းဖယ်ရှားတဲ့အစဉ်လို့တမန်ပြောနေချိန်မှာလွှတ်တော်ကလူမျိုးရုံးတပ်ဖြတ်မှုဖြစ်တယ်ဆိုရယ်ဆုံးမြတ်ချက်ကိုမဲခွဲအတည်ပြုမှာပါ။မြန်မာနိုင်ငံမှာဖြစ်ခဲ့တဲ့ရက်စက်တဲ့လုပ်ရတဲ့အတွက်အရေးယူတင်တယ်ဆိုတာအင်ဂျီရောကိုအချက်ပြခြင်းတဲ့သဘောဖြစ်တယ်လို့လွှတ်တော်အတိုင်းဝိုင်းကိုကိုးကားပြီးတော့ ABC သတင်းမှာဖော်ပြပါတယ်။ဒီကနေ့အတည်ပြုဖို့ရှိတဲ့ဆုံးမြတ်ချက်မှာထောင်ဒဏ်9နှစ်စီချခံထားတဲ့ Riders သတင်းထောက်ကိုဝါလုံးနဲ့ကိုကျော်ဆိုးတို့ကိစ္စကိုလည်းထည့်သွင်းအပြစ်တင်ရတယ်လို့ ABC သတင်းကပြောပါရယ်။ရွန်ဂျာတိုင်းနဲ့ချင်းနိုင်ငံတိုက်ကထွက်သွားရလောက်အောင်လူအခွင့်ရေးချုပ်ဖောက်မှုကျူးလွန်ခဲ့သူတွေကိုအရေးယူနိုင်ဖို့အတွက် Republican နဲ့ Democrat ထိတ်တန့်လွှတ်တော်အမတ်တွေရဲ့ထောက်ခံမှုနဲ့ Ohio ပြည်နယ်က Republican အောက်လွှတ်တော်အမတ် Steve Chabot ကဒီကနေ့ချမှတ်ဖို့ရှိတဲ့ဆုံးမြတ်ချက်မူကြမ်းကိုတင်သွင်းခဲ့တာပါ။ရွန်ဂျာဆိုတဲ့အသုံးအနှုန်းကိုလက်မခံတဲ့မြန်မာအစိုးရကတော့ကျူးလွန်ခဲ့တယ်ဆိုတဲ့ဆွဆွဲချက်တွေအတဲခိုင်အမာတက်တည်ပြနိုင်ရင်တာဝန်ရှိသူတွေကိုအရေးယူမယ်လို့ပြောကြားထားပါရယ်။
စိန်ခေါ်မှုတွေရင်ဆိုင်နေရတဲ့မြန်မာနိုင်ငံအခြေအနေကိုအိန္ဒိယနိုင်ငံကနားလည်ပြီးတော့အမျိုးသားပြန်လည်တည်မြဲရေးအတွက်အပြည့်အဝထောက်ခံပံ့ပိုးသွားမယ်လို့မြန်မာနိုင်ငံမှာရောက်နေတဲ့အိန္ဒိယသမ္မတ Ramnath Kovind ကဒီကနေ့ပြောကြားခဲ့ပါတယ်။ နေပြည်တော်မှာသမ္မတဥဝင်းမြင့်နိုင်ငံတော်အတိုင်ပင်ခံဒေါက်အောင်ဆန်းစုကြည်တို့နဲ့တီးခြားစီတွေ့ဆုံစဉ်အခုလိုပြောကြားခဲ့တဲ့အကြောင်းအိန္ဒိယသမ္မတရုံးရဲ့ထွေတက်ဆန်းမျက်နှာတွေမှာဖော်ပြထားပါတယ်။အိန္ဒိယရဲ့အရှိမျော်မူဝါဒနဲ့အိန္ဒိယနိုင်ငံဦးစားပေးမူဝါဒတွေအရမြန်မာနိုင်ငံဟာအရေးကြီးတဲ့နိုင်ငံတစ်ခုဖြစ်ပြီးတော့မြန်မာနဲ့ဆက်ဆံရေးကိုအထူးအလေးထားတယ်လို့သမ္မတကိုဗင်ကသမ္မတဥဝင်းမြင့်ကိုပြောကြားခဲ့ပါတယ်။ဒေါက်အောင်ဆန်းစုကြည်နဲ့တွေ့ဆုံစဉ်မှာလည်းနိုင်ငံအပြန့်အလှန်ကိစ္စတွေအပြင်နိုင်ငံတကာနဲ့ဆိုင်တဲ့ကိစ္စတွေကိုဆွေးနွေးခဲ့ပါတယ်။ရခိုင်ပြည်နယ်ဖွံ့ဖြိုးတိုးတက်ရေးမှအိန္ဒိယကအိမ်အလုံးရေ250ကုညီဆောက်လုပ်ပေးမယ့်အစီအစဉ်အရပထမအိမ်အလုံး50ကိုလည်းဒီကနေ့မြန်မာကိုလွှဲပြောင်းပေးခဲ့ပါတယ်။မြန်မာနိုင်ငံကတရားသူကြီးတွေနဲ့ဒီတရားရေးဆိုင်ရာတာဝန်ရှိသူတွေအရေးအသွေးမြင့်တင်ရေးအတွက်အိန္ဒိယနိုင်ငံကတင်ဒန်းပေးဖို့လဲသမ္မတနှစ်ယောက်တွေ့ဆုံစဉ်မှာဒီသက်ဆိုင်ရာတာဝန်ရှိသူတွေလက်မှတ်ထိုးသဘောတူခဲ့ပါတယ်။သိပ္ပံနဲ့နည်းပညာဆိုင်ရာအကူအညီပေးရေးအတွက်လဲနိုင်ငံသားသဘောတူခဲ့ကြပါတယ်။မြန်မာနိုင်ငံကိုလာရောက်တဲ့အိန္ဒိယသမ္မတခရီးစဉ်နဲ့တိုက်ပြီးတော့ရန်ကုန်နေပြည်တော်မန္တလေးနိုင်ငံတကာလေဆိပ်တွေကနေရောက်လာတဲ့အိန္ဒိယကဘာလက်ခီးတွေတွေကိုဆိုက်ရဗီဇာထုတ်ပေးမယ်လို့မြန်မာအစိုးရကကြေညာပါတယ်။အိန္ဒိယသမ္မတဟာဒီအိန္ဒိယအစိုးရထောက်ပံ့မှုနဲ့ဖွင့်လှစ်ထားတဲ့စိုက်ပျိုးရေးသုတေသနဌာနနဲ့စံသုတေသနဌာနတွေကိုနောက်ဖက်မှာတွားရောက်လေ့လာမှာဖြစ်ပါတယ်။သူရဲ့ခီးစဉ်တွင်ရန်ကုန်မြို့ကအာဇာနည်ဗိမာန်မှာလွမ်းသူပန်းဝေချမယ့်အစီအစဉ်လည်းပါဝင်ပါတယ်။
လွန်ခဲ့တဲ့နှစ်တရာကျော်လောက်ကအမေရိကန်စစ်တပ်ကစစ်နိုင်တဲ့အထိမ်းအမှတ်ဖြစ်တင်လာခဲ့တဲ့ဖိလစ်ပိုင်နိုင်ငံကဖျားကြောင်ခေါင်းလောင်၃ခုကိုဖိလစ်ပိုင်နိုင်ငံကိုပြန်လည်ပေးအပ်ခဲ့ပါတယ်။အင်္ဂါနေ့ကဖိလစ်ပိုင်နိုင်ငံမနီလာမြို့တော်လှစ်တက်အခြေစိုက်စခန်းမှာအမေရိကန်စစ်အမတ်ကြီးကဘာလန်ဂီဂါဒေသကခေါင်းလောင်တွေကိုဖိလစ်ပိုင်ကာကွယ်ရေးဦးစီးချုပ်တန်အခမ်းအနားနဲ့ပြန်လည်ပေးအပ်ခဲ့တာပါ။1900ကဖိလစ်ပိုင်ရွာသားတွေအမေရိကန်စစ်သား48ယောက်ကိုစမားကျွန်းမှာတပ်ဖြတ်ခဲ့တဲ့အတွက်ဒီခေါင်းလောင်တွေကိုအမေရိကန်တပ်တွေကသိမ်းယူသွားတာပါ။ဒီလိုသိမ်းယူထားတာကိုဖိလစ်ပိုင်နိုင်ငံအနေနဲ့စိတ်မချမ်းမြေ့တဲ့အတွက်ခေါင်းလောင်တွေကိုပြန်ပေးဖို့ဖိလစ်ပိုင်သမ္မတရိုဒရီဂိုဒူတာတေကအမေရိကန်ကိုပြေးခဲ့တဲ့နေ့ကပြန်ပြီးတောင်းဆိုထားတာဖြစ်ပါတယ်
။ဆေးအုပ်ချုပ်ရေးနဲ့အုပ်ချုပ်နေတဲ့ထိုင်းနိုင်ငံမှာဖေဖော်ဝါရီက24ရက်နေ့ကျရင်အထွေထွေရွေးကောက်ပွဲကျင်းပမယ်လို့ထိုင်းရွေးကောက်ပွဲကော်မရှင်ကဒီကနေ့ကြေညာခဲ့ပါတယ်။နိုင်ငံရေးမဲဆွဲစည်းရုံးမှုတွေမလုပ်ရလို့တားမြစ်ထားတာကိုလည်းပယ်ဖျက်လိုက်တယ်လို့စစ်အစိုးရကပြောကြားခဲ့ပါတယ်ရှင
်။အင်္ဂါညအတွက်နောက်ဆုံးတင်ထားတဲ့သတင်းတွေကိုမဆုမြတ်မွန်နဲ့နန်းလောင်တို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။ VOA ကနေထုတ်လွှင့်ပေးနေတဲ့မြန်မာဘာသာစီစဉ်တွေကိုထုတ်လွှင့်နေချိန်နဲ့တပြိုင်တည်း VOA ရဲ့ Facebook လူမှုကွန်ရက်စာမျက်နှာနဲ့ website တွေမှာလည်းတပြိုင်တည်းနှာစင်နိုင်ကြပါရှင်။အခုအရင်ဦးဆုံးထိတ်တန့်ရောက်သတင်းလွှာတွေကိုတင်ဆက်ပေးကြပါမယ်။မြန်မာနိုင်ငံတွင်းကပြဿနာအများစုရဲ့အရင်းခံကြောင့်စစ်တပ်ကြောင့်ဖြစ်နေရတာလို့ Britain အခြေစိုက်မြန်မာအရေးလှုပ်ရှားမှုအဖွဲ့Burma Campaign UK ကဆွဆွဲလိုက်ပြီးတော့စစ်တပ်နဲ့စီးပွားဘက်နိုင်ငံတကာလုပ်ငန်း50နီးပါးကိုနာမည်ပြတ်စရင်သွင်းလိုက်ပါတယ်။စစ်တပ်အနေနဲ့လက်နက်တွေရသွားစေမဲ့ငွေကြေးအကျိုးအမြတ်တွေထွက်စေမဲ့အခြေအနေမျိုးကိုတားဆီးနိုင်မှုအခုလိုလုပ်ရတာလို့လည်းပြောဆိုလိုက်ပါတယ်။မတ်တိန်ကီထိုက်ကဆက်သွယ်မေးမြန်းထားပါတယ်။
မြန်မာနိုင်ငံတွင်းကပြဿနာအများစုအတွက်စစ်တပ်မှတာဝန်ရှိတယ်လို့ Burma Campaign UK အဖွဲ့ကြီးကပြောဆိုလိုက်ပြီးစစ်တပ်နဲ့စီးပွားဘက်ကုမ္ပဏီတွေနောက်နိုင်ငံတွင်းလူခွင့်ရေးချိုးဖောက်မှုတွေနဲ့ဆက်နွယ်နေတဲ့ကုမ္ပဏီတွေထဲကကုမ္ပဏီ49ခုကိုနာမည်ပြတ်ဒက်တိလစ်စင်မှထည့်သွင်းလိုက်ပါတယ် Burma Campaign UK ရဲ့ညွှန်ကြားရေးမှူး Mark Farmer ကအခုလိုပြောပါတယ
် So Burma Campaign UKis publishing this new dirty list today to put pressure on companies
မြန်မာနိုင်ငံကလူခွင့်ချိုးဖောက်မှုတွေနဲ့ဆက်နွယ်တဲ့လုပ်ငန်းတွေစစ်တပ်နဲ့လှုပ်တွဲလုပ်နေတဲ့ကုမ္ပဏီတွေကိုဖိအားပေးဖို့ဘာမကမ်ပိန်းကနာမည်ပြစင်းကိုပြုစုထုတ်ပြန်လာကြပါကုမ္ပဏီတွေအနေနဲ့မြန်မာနိုင်ငံထဲမှာအလုပ်မလုပ်ရဘူးလို့ကျွန်တော်တို့မဆိုလိုပါဘူးကျွန်တော်တို့ပြောတာကစစ်တပ်နဲ့စီးပွားရေးအလုပ်မလုပ်သင့်ဘူးဆိုတာပဲဖြစ်ပါတယ်ဒါကြောင့်လဲဆိုတော့နိုင်ငံထဲကကြိုးစားတာတော်တော်များများအတွက်စစ်တပ်မှာတာဝန်ရှိနေတဲ့အတွက်ပ
ါ dirty list နာမည်ပြစင်းတဲ့မှာတော့တရုတ်ရုရှားဗြိတိန်ကင်သစ်နော်ဝေဂျပန်ယူကရိန်းအမေရိကန်ပြည်ထောင်စုထိုင်းနဲ့ဗီယက်နမ်နိုင်ငံတို့ကကုမ္ပဏီတွေပါဝင်ကြပါတယ်။နိုင်ငံတကာငွေလွှဲလုပ်ငန်းကြီးဖြစ်တဲ့ Western Union, Tata ကုမ္ပဏီ၊ထိုရှိပါနဲ့ Facebook ကုမ္ပဏီတို့လည်းပါပါတယ်။နောက်မြန်မာစစ်တပ်ပိုင်ဆိုင်မှုပါတဲ့ Mytel လုပ်ငန်းကြီးအတွေ့ဝန်ဆောင်မှုပေးနေတဲ့ Belgian နည်းပညာကုမ္ပဏီ NewTek ကတော့သူတို့ကိုနာမည်ပြက်စီးရင်သွင်းရင်တရားစွဲမယ်လို့ပြောဆိုတဲ့အကြောင်းလဲဘာမာကမ်ပိန်း UK ရဲ့ကြီးညာချက်မှာဖော်ပြပါတယ်။ဘာမာကမ်ပိန်း UK ဘက်ကတော့မြန်မာနိုင်ငံမှာစီးပွားရေးမလုပ်ဖို့တိုက်တွန်းနေတာမဟုတ်ဘဲစစ်တပ်နဲ့စီးပွားရေးမလုပ်ဖို့သာဖြစ်တယ်လို့ပြောပါတယ်
။ Yes, so we are hoping that as well as maybe stopping some companies from doing business with the military, so which makes money for the military.
ကျွန်တော်အနေနဲ့မျှော်လင့်ထားတယ်လို့ပဲစစ်တပ်ကိုငွေရမယ်စစ်တပ်နဲ့စီးပွားရေးလုပ်နေတဲ့ကုမ္ပဏီတချို့အနေနဲ့စက်ပြီးအလုံးမလုံးကြဖို့ပါဒါဖြင့်နိုင်ငံတကာမှာလည်းစစ်တပ်ပေါ်မှာပိုပြီးတော့အာရုံစိုက်လာစေချင်ပါတယ်မြန်မာပြည်ရဲ့အပြင်ဘက်မှာဒေါ်အောင်ဆန်းစုကြည်ကိုပဲအဓိကဖြစ်တင်ဝေဖန်နေကြတာပါနိုင်ငံတွေကပြဿနာအများစုအတွက်စစ်တပ်ပေါ်မှာပိုပြီးတော့အာရုံစိုက်လာအောင်ကျွန်တော်တို့ကလိုလားပါတယ်အချင်းရှမ်းနဲ့ရခိုင်ပြည်နယ်တို့ကအရသားတွေကိုတက်ခတ်နေတာစစ်တပ်ပါစစ်တပ်ကငင်းငယ်လုပ်ငန်းစဉ်ကိုဟန်တာဖြစ်စေတယ်လွတ်တော်တွေကနေအခြေခံဥပဒေဆိုင်ရာဒီမိုကရေစီပြည့်ဝပြောင်းလဲရေးတွေကိုတားဆီးဖို့စစ်တပ်ကလွတ်တော်အမတ်တွေထားပြီးစောင့်နေတာရှိပါတယ်နိုင်ငံတွေကပြဿနာအများကြီးစစ်တပ်ကြောက်မှာဆိုတော့နိုင်ငံတကာအတိုင်းဝန်းကပို့ပြီးတော့လဲအာယုံဆိုင်စေချင်ပါတယ
်မြန်မာစစ်တပ်ကိုလက်နက်ငွေကြေးရရှိမှုရောချသွားအောင်ဘာမာကမ်ပိန်း UK ကရီမှန်ဆောင်ရွက်တာဖြစ်ပြီးတိုးတက်မှုတချို့ရှိတယ်လို့လဲညွှန်ကြားရေးမှူးမတ်ဖာမနာကပြောပါတယ
် We have been in discussions with some companies that we said we were going to put on the dirty list and now some companies are
ကျွန်တော်နာမည်ပြစင်းသွင်းမဲ့အရေးနဲ့ပတ်သက်လို့ဆွေးနွေးရမှာတော့ကုမ္ပဏီတချို့ကသူတို့လုပ်ရတဲ့ကိုပြန်ပြီးတိုးတက်တာရှိပါတယ်စစ်တပ်အတွက်လက်နက်တွေတင်သွင်းနေတဲ့ကုမ္ပဏီတခုကတော့ဒီလုပ်ငန်းကိုရပ်လိုက်ကြပါပြီသူတို့ဘက်ကပါဝင်ပတ်သက်မှုမရှိတော့ရင်စစ်တပ်နဲ့မပတ်သက်တော့ဘူးဆိုရင်သဘောတူရင်ကျွန်တော်တို့ဘက်ကလည်းနာမည်ပြစင်းနဲ့မှမထည့်တော့ပါဘူးဒီကုမ္ပဏီရဲ့နာမည်ကိုတော့ကျွန်တော်တို့ကထုတ်ပြန်မထားပါဘူး။ဒါပေမဲ့လည်းဒီကုမ္ပဏီကစစ်တပ်ကိုလက်နက်တင်သွင်းနေတာတွေအခုတော့ဆက်မလုပ်တော့ပါဘူး
။စစ်တပ်ပိုင်းရဲ့စစ်တပ်ထိန်းချုပ်ထားတဲ့ကုမ္ပဏီတွေအပေါ်ပြစ်မှတ်ထားဒဏ်ခတ်ပိတ်ဆို့မှုမလုပ်ဘဲအလုပ်တွေဆက်ပြီးလုပ်နိုင်အောင်ဥရောပသမဂ္ဂအပါအဝင်နိုင်ငံတကာဘက်ကခွင့်ပြုထားတဲ့အချိန်မှာပဲစစ်တပ်နဲ့စီးပွားဘက်ကုမ္ပဏီတွေကိုအခုလိုနာမည်ပြက်စင်းသွင်းပြီးစစ်တပ်နဲ့စီးပွားရေးမလုပ်ဖို့ဖိအားပေးနိုင်ရေးဘာမာကမ်ပိန်း UK ကမျှော်လင့်ထားတာဖြစ်ပါတယ်ရှင်
။မတ်တန်ကီထိုင်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ Twitter အမှုဆောင်ရာရှိချုပ်သူ့ရဲ့မြန်မာနိုင်ငံတွင်တရားအထုတ်ခဲ့တဲ့အတွေ့အကြုံ Twitter မှာရေးခဲ့တဲ့အပေါ်မှာပြည်တွင်းကလေးလာသူတွေရဲ့သဘောထားအမြင်ဘယ်လိုရှိသလဲဆိုတာကိုလည်းကြည့်ရအောင်ပါ။မြန်မာနိုင်ငံမှာတရားအထုတ်ဖို့လာရောက်ခဲ့တဲ့ Twitter ကုမ္ပဏီရဲ့အမှုဆောင်ရာရှိချုပ် Jack Dorsey ကသူ့ရဲ့အတွေ့အကြုံနဲ့ပတ်သက်ပြီးတော့ Twitter မှာရေးခဲ့တဲ့အပေါ်မှာတော့သူ့ရဲ့ Twitter ကိုစောင့်ကြည့်ခဲ့သူတွေအပါအဝင်တခြားဝေဖန်တာတွေရှိပေမဲ့လည်းပြည်တွင်းကလေ့လာသူတွေကတော့သူ့ရေးတဲ့အပေါ်မှာသဘောတူညီကြပါတယ်။အခုဝေဖန်သူတွေအနေနဲ့မြန်မာနိုင်ငံအကြောင်းကိုသတင်းတွေမှာတွေ့ရတာထက်စားရင်ကိုယ်တိုင်ပိုသိအောင်လုပ်တင်တယ်လို့တာဝန်ရှိတဲ့သူတွေအနေနဲ့လည်းကိုယ်နိုင်ငံရဲ့အခြေအနေမှန်ကိုနိုင်ငံတကာကနေအမှန်တိုင်းသိအောင်ပို့ပြီးတော့မှလှုပ်ဆောင်တင်တယ်ဆိုပြီးတော့လည်းအကြံပေးထောက်ပြကြပါတယ်။ VOA မြန်မာပိုင်းရဲ့ရန်ကုန်သတင်းတောက်ကိုကောင်းဇာဟင်းကသတင်းပေးပို့ထားပါတယ်
။ Twitter လူမှုကွန်ရက်မီဒီယာကိုတွဲဖက်တည်ဆောင်သူတစ်ဦးဖြစ်တဲ့ Jack Dorsey ဟာသူ့ရဲ့မြန်မာနိုင်ငံခီးစဉ်အတွေ့အကြုံအကြောင်းပြီးခဲ့တဲ့သတင်းဝင်နေ့ကသူ့ရဲ့ Twitter စာမျက်နှာမှာရေးသားခဲ့ပြီးတဲ့နောက်အဲ့ဒီအပေါ်အပြည့်အထန်ဝေဖန်တာတွေနဲ့ရေးဆိုင်နေရတာပါ။ချက်တော်စီအနေနဲ့သူမြင်တာကိုပြောတာဟာဘာမှမှားဝဲမှုမရှိဘဲဝေဖန်သူတွေအနေနဲ့လည်းသူတို့အမြင်နဲ့သူတို့ဝေဖန်နိုင်ပေမဲ့တကယ်ပို့ပြီးပြောဆိုတာတွေအပေါ်ပြန်ပြီးဝေဖန်ထောက်ပြသူကတော့ The Voice Weekly ရဲ့ Director ဦးစည်ရဲ့သူပါ။အဲ
့ဒါတွေကတော့ဟိုတာမန်ပြည်သူလူထုကိုဒီမာဘီယူခီးကြီးမသွားတဲ့မှုလို့ပါတော့အဲ့ဒါတွေပြောတာကတော့အရင်ခေတ်ကကျွန်တော်တို့ sanction လုပ်တယ်လို့ပါပဲ။ဒါကဟိုတာမန်ပြည်သူတွေကိုပဲထိခိုက်မှာလေဒီခီးသွားမြန်မာပြည်သွားလဲတာတို့ဘာတို့အဲ့အရာတွေမလုပ်ဖို့ဆိုတာဒါမြန်မာပြည်ပို့ပြီးတော့သူတွေနားမလဲအောင်ဖန်တီးတယ်လို့ဖြစ်တယ်ပေါ့နော်ဆိုတဲ့အခါကျတော့တကယ်တမ်းတော့မြန်မာပြည်တွေကိုသွားလဲကြကိုယ်တိုင်သွားကြည့်ကြအဲ့အရာမျိုးကိုလုပ်တင်တဲ့ဘက်ကိုအားပေးရမှာပေါ့လေ
ဝေဖန်ချက်တွေကိုကြီးကြီးအားဖြင့်မြန်မာနိုင်ငံအပေါ်နိုင်ငံတကာရဲ့အမြင်ကဘယ်လိုရှိနေတယ်လဲဆိုတာမြင်သာပြီးကိုယ့်ဘက်ကလည်းဒါရီကိုခြေဖြတ်နိုင်အောင်ကြိုးစားရမယ်လို့ဦးစည်ရဲ့သူကတောက်ပြပါတယ
်ကိုယ့်ဘက်ကလည်းလှုပ်တင်လှုပ်တိုက်တာတွေလုပ်ပြီးရင်ဒါတွေလှုပ်တင်လှုပ်တိုက်တယ်ဆိုတာကိုတီသွားအောင်လို့ဝိုင်းပြီးတော့မှချက်ပေးရမှာပေါ့ခုနကအဲ Twitter CEO တို့ဘာလို့လာလဲဆိုတာလဲဒါကောင်းတဲ့ချက်ပဲလေသူတို့တွေကိုယ်တိုင်လာလဲလာကြည့်ပြီးတော့အပြင်ပြန်ပြီးပြောတဲ့အခါကျတော့ဘာပြောပြောဝေဖန်တဲ့လူရှိနေပြီမဲ့ဒါကတောင်နားလဲသွားတဲ့လူသဘောပေါက်သွားတဲ့လူတွေရှိမှာပဲပေါ့နော်အဲ့အခါကျတော့ကျွန်တော်မြင်တော့ဒီကြီးသွားလာမှုကိုဘာလို့ကိုယ်လွယ်လောင်ကျွန်တော်လှုပ်ပေးဖို့လိုတယ်ပြီးတဲ့အခါကျတော့ဒီထင်ရှားကြော်ကြားတဲ့ပုံကိုယ်တွေကြီးလာပြီးလေ့လာလို့ရအောင်ပေါ့လေအဲ့လိုမျိုးတွေလှုပ်ပေးဖို့လိုတယ်ပေါ့နော်ဆိုတော့တကယ်တော့တောင်းတော့ခံရမယ်သဘောရှိတယ်ကြဟုတ်လား
နိုင်ငံတွင်းမှာတကယ်ဖြစ်ပျက်နေတဲ့အခြေအနေကိုမီဒီယာကနေအမှန်တိုင်းမဖော်ပြနိုင်ရင်အထင်မြင်လွဲမှားမှုတွေရှိနိုင်တယ်လို့မှန်မှန်ကန်ကန်ဖော်ပြထားတာမဟုတ်တဲ့သတင်းတွေကိုမချေဖြတ်နိုင်ဘူးပြန်ပြီးဖြည့်ဆည်းမပြနိုင်ဘူးဆိုရင်တော့နိုင်ငံတကာအလဲမှာဖြည့်ဆည်းရခက်တဲ့အနေအထားမျိုးဖြစ်သွားလိမ့်မယ်လို့သုံးသက်သူကတက္ကနဖြူဟာသူ့နိုင်ငံအဖွဲ့ကဦးသိမ့်ထွန်းဦးပါ ဒါပေမဲ့တခြားဘက်ကပြန်ကြည့်ပြီးသူမင်းသားကိုလည်းဦးသိန်းထွန်းဦးကအခုလိုပြောပါတယ
်ကျွန်တော်နိုင်ငံနဲ့ပတ်သက်ပြီးတော့အကောင်းမြင်ကြတယ်ဆိုတော့အခြေခံကတော့ရှားပါတယ်ဟိုတုန်းကလည်းလူကြီးချင်းကြီးပေါ့နော်အခုဟိုတုန်းကတော့ရှားလိုက်ပါတော့အရင်တော့ကတော့ဒါအပါဒီအစိုးရတို့ဒီစိုးချုံကြီးဖြစ်ခဲ့လို့ဆိုတော့ကြောင်းပြချက်တွေရှိနေတယ်အခုဒီမိုကရက်တစ်အနုမဲ့ကိုတောင်းနေကြတဲ့အချိန်မျိုးမှာအနောက်ကဘာကပုံပြီးတော့တောင်းတာသူတို့ဆန်တော်မဲ့ကိုလိုက်ရောညီအောင်ဆိုတော့တော့ဗျာရှင်းပြနိုင်အောင်လည်းပဲခွန်နိုင်အောင်ဆက်အနေထားဗာမဲ့ဘာကြောင့်မို့များခေါင်းနေနေအမျိုးမျိုးနဲ့ကျွန်တော်တို့ပေါ်ပရှာဖီလို့လဲဆိုတော့ဒါကတော့ကျွန်တော်ကဝန်ဒီရှင်းရဲ့စီတူရီဘိုင်းကနေပြန်ဆက်ပြီးပြည်ကြည့်တာပေါ့အဲ့တော့ရှိသောမျိုးစုံအရာကျွန်တော်တို့မီဒီယာနဲ့ပတ်သက်လို့ကျွန်တော်တို့မှာအဖက်ကတော့ကြည့်ကြတော့ရှိတယ်အခုတစ်ခေတ်တော့ဒီနိုင်ငံတကာလည်းမှာကျွန်တော်တို့နဲ့ပတ်သက်လို့တင်းလီအမှားတွေရှိနေတယ်နောက်တစ်ခါကျတော့ပုံချက်ခံရတဲ့ဟာတွေရှိနေပေါ့အမှန်လေးလေးရောက်တဲ့ဟာတွေရှိပါဒါပေမဲ့ဟိုနေရင်လက်တွေ့ဖြစ်နေတဲ့အခြေအနေနဲ့ပေါ်နေတဲ့တင်းတွေကြားမှာကွာချက်တွေရှိတယ်လို့ကျွန်တော်ပြော
ချက်တော်စီအနေနဲ့မြန်မာနိုင်ငံခီးစဉ်အတွေ့အကြုံရေးသားချက်မတိုင်ခင်အိန္ဒိယနိုင်ငံခီးစဉ်အတွေ့မှာလည်းဟိန္ဒူဘာသာနဲ့ပတ်သက်လို့ဝေဖန်ရေးသားမိတဲ့အတွေ့အပြင်းအထန်ဝေဖန်ခံခဲ့ရပူပါတယ်ချက်တော်စီဟာသူ့ရဲ့မွေးနေ့နိုဝင်ဘာလ16ရက်နေ့အထိမ်းအမှတ်အဖြစ်နိုဝင်ဘာလကမြန်မာပြည်ကိုရောက်လာပြီးဆရာကြီးဦးကိုအင်ကာရဲ့ဝိပဿနာရိတ်တာခွဲတစ်ခုဖြစ်တဲ့မန္တလေးတိုင်းပြည်ဦးလင်မြို့ကဓမ္မမဟိမာဝိပဿနာရိတ်တာမှာဆရာတရားစကန်ဝင်ခဲ့တဲ့အကြောင်းကိုသူ့ရဲ့ Twitter အကောင့်မှာဒီဇင်ဘာလ10ရက်နေ့ကရေးသားခဲ့တာပဲဖြစ်ပါတယ်ခင်ဗျာ
ကိုကောင်းဆန်ဟိမာရှင်ဆက်ပြီးတော့ပိမိပြည်သူတွေအရင်ငိမ့်ငဲစွာဆန္ဒထုတ်ဖော်ခဲ့လို့တက်ကိုအသေးဖြတ်မှုနဲ့ထောင်ချခံရတဲ့လှုပ်ရှားသူ၃ဦးအမြန်ဆုံးလွတ်ပေးဖို့ဆန္ဒထုတ်ဖော်ကြတဲ့သတင်းကိုတင်ဆက်ပေးကြပါမယ်။ထောင်ဒဏ်နဲ့ငွေဒဏ်နဲ့ချမှတ်ခံရတဲ့ကချင်တက်ကြွလှုပ်ရှားသူ၃ဦးကိုအမြန်ဆုံးပြန်ပြီးလွတ်ပေးဖို့ဒီကနေ့ကချင်ပြည်နယ်မြစ်ကြီးနားမြို့မှာပြည်သူတွေစုဝေးပြီးတော့ဆန္ဒပြတောင်းဆိုခဲ့ကြပါရတယ်။ကြိုတင်အကြောင်းကြားပြီးမှလှုပ်တာဖြစ်တဲ့ဒီဆန္ဒပြပွဲကိုတော့အာဏာပိုင်တွေဘက်ကတားဆီးဟန်တာတာမရှိပေမဲ့လို့ဒီပိုစတာတစ်ခုမှာရေးသားထားတာတွေကခွင့်ပြုချက်တင်တဲ့အထက်မှာမပါလို့ဆိုပြီးပြန်ဖြုတ်ခိုင်းခဲ့တယ်လို့ဆန္ဒပြပွဲဥဆောင်စီစဉ်သူကပြောပါတယ်အကြောင်းပြေဆုံးကိုတော့ထိုင်းခြေဆိုင် VOA သတင်းတော်နိုင်ကွန်းအင်ကသတင်းပေးပို့ထားပါတယ
်ဟုတ်ကဲ့ပါစမတော်ကိုကြီးညူပြည့်စင်မှုပုံမှန်900နဲ့ဆွဲချက်တင်ပြီးကချင်တက်ကြွလှုပ်ရှားသူ3ဦးကိုထောင်တန်6လစီနဲ့ငွေတန်ကျ9သိန်းစီအပြည့်အစုံချမှတ်လိုက်တဲ့ပေါ်ကန့်ကွက်တဲ့အနေနဲ့လူလူဆန္ဒဖော်ထုတ်တာဖြစ်တယ်လို့ဆန္ဒဖော်ထုတ်ရေးကော်မတီဝင်တူဖြစ်သူသောစွန်လွတ်တုဆန်ကပြောပါတယ
်ဒီဆန္ဒဖော်ထုတ်တဲ့ဒီကိစ္စမှာသတိအားဖြင့်လည်းခေါင်းဆောင်ခံရတဲ့ဆရာဆရာမအပေါင်းရောအပြည့်အဝဆုံးတွေ့ဘူးများတော့ဖြစ်ဖြစ်မှာလေပေါ့
ဒီကနေ့ဆန္ဒဖော်ထုတ်ပွဲကိုကချင်ပြည်နယ်မြစ်ကြီးနားမြို့မနောကွေးမှာကျင်းပပြုလုပ်တာဖြစ်ပြီးကချင်လူထုတွေလူမှုဖွဲ့စည်းတွေဘာသာရေးသင်းဖွဲ့တွေစုစုပေါင်းဥယျာဉ်9000နီးပါးတက်ရောက်ခဲ့တယ်လို့စီစဉ်သူတွေကပြောပါတယ်ဆန္ဒပွဲမှာပါဝင်သူတွေဟာမြစ်ကြီးနားမြို့မနောကွင်းကနေစတင်ခြေထက်ပြီးမြို့တစ်လျှောက်လှည့်လည်ဆန္ဒဖော်ထုတ်ပြီးနောက်မနောကွင်းမှာပဲပြန်လည်စုဝေးကြပါတယ်ဒီဆန္ဒဖော်ထုတ်ပွဲကိုအာဏာပိုင်တွေကနှောက်ယှက်တာမရှိပေမဲ့လည်းခွေကျူချဲရယူစင်ကတင်ပြထားတဲ့အထဲမှာမပါတဲ့ပိုစတာမှာရေးထားတာကိုဖြုတ်သိမ်းခိုင်းတယ်လို့ဆန္ဒဖော်ထုတ်ရေးကော်မတီဝင်နောက်သူဖြစ်တဲ့တော်မရန်ဆန်ဒွေရာကပြောပါတယ
်။ဥဆောင်တော်ဦးရဲ့ပုံစံဆိုင်တဲ့သူရေးထားတဲ့ဒီအကြေအစိုးရစကားလုံးကိုစစ်မှတ်ရေးအတင်းလာသူခိုင်းတော့လဲသိရတာပေါ့နော်။အဲဒီနောက်ပိုင်းတော့အေးစီးတော့ပဲ
။တမတော်ကိုကြီးညူပြက်စီတဲ့ဆိုတဲ့ဆွဆွဲချက်နဲ့တခြင်းတက်ကြွလှုပ်ရှားသူကိုလွန်းဆောင်ကိုစော်ချက်နဲ့သွန်နံဘူးတို့ကိုပြီးခဲ့တဲ့ဒီဇင်ဘာ9ရက်နေ့ကမြစ်ကြီးနားမြို့နယ်တရားရုံးကနေထောင်သားနဲ့ငွေတန်ချမှတ်ခဲ့တာပါ။တရားရုံးရဲ့ဒီပြည်သူချမှတ်မှုအပေါ်မကျေနပ်ပဲလမ်းလျှောက်ဆန္ဒဖော်ထုတ်ခဲ့တဲ့သူတွေထဲကကချင်လူငယ်ခေါင်းဆောင်၃ဦးဖြစ်တဲ့မှတ်စုဆိုင်တွေဆိုင်ခွန်အောင်နဲ့ကိုဗရာမိုင်းတို့ကိုလည်းပြည်ကျင်းနှမ်းမျိုးနဲ့ရဲတပ်ဖွဲ့မှုကပုံမှန်စကူငိမ့်စုစီဥပဒေနဲ့အမှုဆက်ဖွဲ့ထားပါတယ်။ဧပြီလကစပြီးတော့ကချင်ပြည်နယ်တွင်တမတော်နဲ့ KIU တို့ကြားဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်တိုက်ပွဲကြားပိတ်မိနေတဲ့ပြည်သူတွေလူမျိုးရေးအတွက်ပြီးခဲ့တဲ့မေလတွင်ကမြစ်ကြီးနှမ်းမျိုးမှာဆန္ဒဖော်ထုတ်ပွဲနဲ့တရိစ္ဆာန်ရှင်လင်းပွဲပြုလုပ်နေစဉ်ပြောဆိုမှုတွေကိုထောက်ပြပြီးတော့ကိုယ်လန်းဆောင်ပါဝင်၃ဦးကိုမြောက်ပန်းဆိုင်စစ်တနာချုပ်ကစမတော်ရရှိသူကနေဆေးလိုလုပ်ပြီးတရားစွဲဆိုခဲ့တာဖြစ်ပါတယ်။စီရီပတိပခတွင်ပိမိပြည်သူတွေကိုကူညီပေးဖို့ကြိုးပမ်းသူတွေကိုအရေးယူတာဟာမဖြစ်သင့်ဘူးလို့ဆန္ဒဖော်ထုတ်ပွဲဝန်ရံသူလူသူအခြေပြုအဖွဲ့ဖြစ်တဲ့ Greenland အဖွဲ့တာဝန်ခံကိုနောင်လတ်ကြံမော်ကခုလိုပြောပါတယ
်။ဆရာမတန်သူတို့ဆရာဆောက်ကြတို့ဆရာလင်းဆောင်တို့ကမဖက်ဖြစ်ကြမှာပိမိနေတဲ့ပြည်သူတွေကိုသွားကူညီခြင်းဖြစ်တယ်။ကျွန်တော်တို့လူသားချင်းစာနာထောက်ထားမှုရသွားပြီးတော့ကူညီတာဖြစ်တယ်။ဒီလိုမလိုလားအပ်တဲ့စစ်ကနေဆိုလို့ရှိရင်အပြစ်ပေးတတ်တဲ့အမိသားစီကျွန်တော်တို့မကောင်းတော့ဘူးဖြစ်နေ။ကျွန်တော်တို့အချင်းတမျိုးသားလုံးမှမဟုတ်ပါဘူးလေ။ကျွန်တော်မြန်မာနိုင်ငံမှာရှိတဲ့ပြည်သူလူထုကိုတတ်လတ်နိုင်တဲ့သဘောပဲ
။လူမှုဆန္ဒဖော်ထုတ်ရေးစီစဉ်ပြည်ပြောင်းရေးကော်မတီအနေနဲ့က စစ်ပွဲတွင်ပိတ်မိပြည်သူတွေလွတ်မြောက်ဖို့ကြိုးပမ်းဆောင်ရွက်သူတွေပေါ်တရားမျှတမှုမရှိပဲစီရင်ချက်ချခဲ့တဲ့ဆိုတဲ့မိဂျင်နာမျိုးနဲ့တရားရုံးကိုပြင်းထန်စွာရှုတ်ချကြသလိုထောင်ဒဏ်ချခံရသူတွေကိုချွင်းချက်မရှိပြန်လှုပ်ပေးဖို့နဲ့တရားမျှတမှုကိုဖော်ဆောင်ပေးဖို့ကလည်းကြေညာချက်ထုတ်ပြန်တောင်းဆိုထားပါတယ်။ကချင်ပြည်နယ်တွင်းမှာ2013ခုနှစ်ကစပြီးတော့ကချင်လွတ်လပ်ရေးဖွဲ့ KIU နဲ့မြန်မာတပ်မတော်တို့ကြားတကြောပြန်စစ်ရေးတင်းမာလာနေတာပါ။စစ်ပွဲကြောင့်သရုတ်မြန်မာနယ်စပ် KIU ထင်းချုံနယ်မြေနဲ့အစိုးရထင်းချုံနယ်မြေအတွင်းမှာစစ်ပြေးဒုက္ခသည်သိန်းကျော်ရှိနေပါတယ်။ဒုက္ခသည်တွေအနေနဲ့မူလနေရာကနေသိန်းချောင်ဆွဲပြေးနေရတာ6နှစ်ကျော်လာပြီဖြစ်သလိုတိုက်ပွဲဆော့ချပြီးနိုင်ငံရေးအရဆွေးနွေးဖို့အစိုးရငင်းချမ်းရေးကော်မရှင်နဲ့ KIU တို့ကြိုးစားနေပေမဲ့တိတာတဲ့သိုးသက်မှုတွေမရှိသေးသလိုအောက်ခြေပိုင်းမှာစစ်ရေးတင်းမာနေဆဲဖြစ်ပါတယ်။ KIU ကချင်လွတ်လပ်ရေးဖွဲ့ဟာအစိုးရနဲ့ NCA ပြည်ရစာချုပ်လက်မှတ်မရေးထိုးနိုင်သေးတဲ့မြောက်ပိုင်းမဟာမိတ်ဖွဲ့ဝင်လည်းဖြစ်ပါတယ်ခင်ဗျာ
။နိုင်ကိုအိမ်သတင်းပေးပို့ထားတာဖြစ်ပါတယ်ရှင်။ဒီကနေ့ညရဲ့သတင်းလွှာတွေကတော့ဒီလောက်ပါပဲ။မကြခင်မှာဇက်တိုက်ထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနိုင်ဝက်မှာတော့အမေရိကန်နိုင်ငံရဲ့အကြောင်းသတင်းဆောင်မနဲ့အတူအပတ်စဉ်ထုတ်လွှင့်ပေးနေကြအင်္ဂါညဒဲလီလိုက်အစီအစဉ်ကိုနားဆင်ကြရဖို့ရှိပါတယ်ရှင်။ဒီအစီအစဉ်တွေမတိုင်ခင်မှာတော့သောတာရှင်တွေအတွက်စောင်းနှင်းတွေဝေတဲ့ဒီနှစ်တစ်ကူးရာသီရောက်တဲ့အချိန်တိုင်းမှာစောင်းရာသီကိုခန်းစားရေးဖွဲ့ထားတဲ့သချင်းလေးတွေနဲ့ VOA ကသောတာရှင်တွေအတွက်ဖျော်ဖြေတင်ဆက်ပေးနေပါတယ်။ဒီကနေ့မှာတော့တေးသန့်ရှင်ခိုင်ထူးရဲ့ဆက်ဆက်ဆုံးမဲ့စောင်းဆိုတဲ့တေးသချင်းလေးနဲ့ဖျော်ဖြေပေးမှာပါ။နားဆင်ကြရအောင်ပါရှင်။ရှင်ခိုင်ထူးရဲ့ဆက်ဆက်ဆုံးမဲ့ဆောင်ဆိုတဲ့တေးသချင်းလေးကိုတေးသချင်းလေးဒီသောရရှင်လေးနှစ်သက်ကြလိုက်မယ်လို့မျှော်လင့်ပါတယ်ရှင်ဒုတိယပိုင်းနိုင်ဝက်မှာတော့အမေရိကန်နိုင်ငံရဲ့အကြောင်းသတင်းဆောင်မနဲ့အတူအင်္ဂါညဒဲလီလိုက်အစီအစဉ်ကိုထုတ်လွှင့်ပေးဖို့ရှိတာမို့ဆက်လက်နားဆင်ကြပါအောင်ရှင
်ဒ
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း၆နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနှာစင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာသိရှိနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းမသောတာရှင်များရှင်မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ2018ခုနှစ်ဒီဇင်ဘာလ17ရက်အင်္ဂါညရဲ့ဒုတိယပိုင်းနိုင်ဝက်အစည်းအဝေးတွေကိုတော့လိုင်းဒိုမီတာ25 kHz 15953ညလိုင်းဒိုမီတာ32 kHz 11803ညနဲ့လိုင်းဒိုမီတာ52 kHz 9335တို့ကနေည10နာရီထိထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်ဒုတိယပိုင်းနိုင်ဝက်မှာတော့အမေရိကန်နိုင်ငံရဲ့အကြောင်းသတင်းဆောင်မနဲ့အတူအင်္ဂါညဓာတ်ရည်လိုက်အစည်းအဝေးကိုတင်ဆက်ပေးဖို့ရှိပါတယ်အခုအရင်ဦးဆုံးအမေရိကန်နိုင်ငံရဲ့အကြောင်းသတင်းဆောင်မကိုတင်ဆက်ပေးကြပါရယ်ကိုသိန်းထိုင်ဦးကစီစဉ်တင်ဆက်ထားပါတယ
်2016ခုနှစ်သမ္မတယူကော့ပွဲမှာရုရှားရဲ့ဝင်ရောက်စုဖက်မှုတွေနဲ့ပတ်သက်ပြီးသမ္မတရဲ့မဲဆက်စီရင်မန်နေဂျာဟောင်းနဲ့သူ့ရဲ့ရှေ့နေအောင်လျော့စလုံးကပြည်ထောင်စုအစိုးရကိုဆန့်ကျင်တဲ့ရာဇဝတ်မှုတွေကျူးလွန်ခဲ့တဲ့ဆိုပြီးအပြစ်ရှိကြောင်းဝန်ခံထားပါတယ်သူတို့တည်ထားတဲ့သတင်းအချက်အလက်တွေကိုလည်းအစိုးရရှေ့နေတွေစီမံထွက်ဆိုပါတယ်တောက်ကြနေရထုတ်ပြန်ခဲ့တဲ့အစိုးရရှင်းနေတွေရဲ့ကျဉ်ချုံရှင်းလင်းချက်တွေမှာရုရှားရေးစုံစမ်းစစ်ဆေးမှုတွေနဲ့ပတ်သက်ပြီးအဓိကမေးခွန်းတစ်ခုဖြစ်တဲ့ဒေါ်လာထက်နဲ့ရုရှားကြားပူးပေါင်းကြံစီခဲ့ခြင်းရှိမရှိဆိုတဲ့မေးခွန်းကိုလူသိရှင်ကြားဖြေဆိုသွားခဲ့တာတော့မရှိပါဘူး။ဒါပေမဲ့လည်းခိုင်မာပြောဆိုနိုင်တဲ့အချက်တွေကိုထည့်သွင်းထားတာတွေ့ရပါတယ်။သမ္မတထရဲ့မဲဆွယ်စီရင်ရေးမှူးမန်နေဂျာပေါ်လ်မန်ဖော့တ်ကရုရှားဘက်ကလူတွေနဲ့သူ့အကြားတွေ့ဆုံခဲ့တာဒီနောက်သမ္မတထရန်အစိုးရရာရှိတွေနဲ့ရုရှားဘက်ဆက်သွယ်ခဲ့တာတွေကိုလိမ်ညာခဲ့တယ်ဆိုပြီးအထူးစုံစမ်းစစ်ဆေးမှုရောဘတ်မူလာကဆွဆွဲထားပါတယ်။အကြီးအကျယ်တီးပြတ်ထားတဲ့သတင်းအချက်အလက်တွေကိုပဲထုတ်ပြန်သေးတာဖြစ်တာကြောင့်နောက်ထပ်လည်းထပ်ပြီးတော့ထွက်လာနိုင်ပါသေးတယ်။ဒါအပြင်2016ခုနှစ်သမ္မတရွေးကောက်ပွဲမွေးဆွဲကာလသမ္မတထရန်နဲ့ရုရှားကြားစီးပွားရေးရာဆက်နွယ်မှုတွေအကြောင်းထရန်ရဲ့ရှင်းနေအောင်မိုက်ကယ်ကိုအန်ကအသေးစိတ်ထုတ်ဖော်ထားတယ်လို့စုံစမ်းမှုမူလာကပြောပါတယ်။ဒေါ်လာထောက်အသေးစိတ်စစ်ဆေးတာတွေမလို့အောင်ကားတဲ့အနေနဲ့ရှင်းနေကိုဟန်ကလွှတ်တော်ကိုထက်ခါတလဲလဲလိန်ညာခဲ့တယ်လို့လဲရောဘတ်မူလာကပြောဆိုပါတယ်။ဒါအပြင်ထရန့်နဲ့ညီဆွန်းခဲ့တယ်ဆိုတဲ့အမျိုးသမီးတွေကိုရှင်းနေကိုဟန်ကတဆင့်ငွေပေးခဲ့တယ်ဆိုတာကိုလဲပြည်ထောင်စုအစိုးရရှင်းနေတွေကထုတ်ဖော်ပြောဆိုပါတယ်။ကိုဟန်ကအမေရိကန်ပြည်ထောင်စုနိုင်ငံရေးမဲဆွယ်စည်းရုံးမှုတွေမှာငွေကြေးအရလိုက်နာရမယ့်ဥပဒေတွေကိုထရန့်ကိုစားချိုးဖောက်ခဲ့တယ်ဆိုပြီးအစိုးရရှင်းနေတွေကစွပ်စဲထားတာပါ။ဒီလိုဆွဆွဲချက်တွေထွက်လာခဲ့ပြီမဲ့လဲသမ္မတဒေါ်နယ်ထရန့်ကတော့သူနဲ့ရုရှားကြားပူးပေါင်းကြံစည်မှုမရှိခဲ့ဘူးဆိုပြီးထက်ခါတလဲလဲညှင်းဆိုနေပါတယ
် We're very happy with what we are reading because there was no collusion whatsoever
အခုမှတမ်းတွေဖတ်ရတဲ့လောက်တော့ကျွန်တော်တို့သိက္ကိုပြောပါတယ်ပူးပေါင်းကြံစည်ကဘာမှမရှိဘူးလို့တွေ့ရလို့ပါဘယ်တော့မှမရှိခဲ့ပါဘူးမဲဆွယ်စည်းရုံးမှုမှာရုရှားဘက်ကအကူအညီဆိုတာဖြစ်နိုင်ကျွန်တော်ဘလို့မှမရချင်ပါဘူး
သမ္မတထရန့်ဒီလိုပြောပေမဲ့လည်းပါတီနဲ့စလုံးကလွတ်တော်အမတ်တွေကတော့သူနဲ့သဘောထားအမြင်မတူကြပါဘူး။ဒီမိုကရက်ထက်လွတ်တော်အမတ်ရစ်ချက်ဘလိုမန်တယ်ကဆိုရင်ရွေးကောက်ပွဲအတွက်သိက္ကိုအရေးကြီးတဲ့လိင်ညာမှုကြီးကိုသမ္မတထရန့်ကျူးလွန်ခဲ့တယ်လို့အစိုးရရှင်းနေတွေကယုံကြည်တဲ့အကြောင်း Twitter ကနေရေးပါတယ်။ Republican ထက်လွတ်တော်အမတ်မာကိုရူဘီတို့ကလည်း ABC ရုပ်သံကိုခုလိုပြောပါတယ်။
But there's no way to spin this. This has not been a positive.
ဒီစားကိုလဲစားလို့ဘယ်လိုမှမဖြစ်နိုင်ပါဘူး။ပေါင်းပတ်သက်ခဲ့တဲ့သူတွေအတွက်ဖြစ်လာတဲ့အနေအထားကကောင်းတဲ့ကိစ္စမဟုတ်ပါဘူး
။အမှန်တရားကိုဖော်ထုတ်ဖို့မဖြစ်မနေဆက်ရှာရမယ်လို့လဲမာကိုရူဘီတို့က ABC ရုပ်သံကိုပြောတာပါ
။ What we want for this country is all the facts and all the truth.
ဒီမှာကျွန်တော်တို့လိုချင်တာကအချက်လက်အထိကျအမှန်တရားပါကျွန်တော်ကမူလရဲ့စုံစမ်းစစ်ဆေးမှုတွေကိုအချက်လုံးထောက်ခံခဲ့တယ်ဆက်ပြီးတော့လည်းထောက်ခံမှာပါဒ
Democratic leader Chris Murphy ကတော့ ABC ရုပ်သံကိုခုလိုပြောပါတယ
် And I think it is important for us to get the full report from the special investigator, but let's be clear.
သူစုံစမ်းမှုရဲ့စီရင်ခံစာပြည့်စုံကြဖို့ရည်ကြီးရလို့ကျွန်တော်မြင်ပါတယ်။ဒါပေမဲ့ရှင်းရှင်းလင်းလင်းပြောပြရစီဒီစုံစမ်းမှုမှာအစ်စ်တစ်စ်အလေးထားအစ်စ်တစ်ခုကိုရောက်နေပါပြီ။သူစုံစမ်းမှုကသူတို့ဘက်ကစုံစမ်းထားတာတွေထုတ်ပေါ်ပြောဆိုတော့မှမဟုတ်အစ်စ်ကိုရည်ကြီးပါတယ်။သမရဟာပူပေါင်းကြက်စီခဲ့တယ်ကျူးလွန်ခဲ့တယ်ဆိုရင်တော့အရေးယူလို့မရတဲ့သူဆိုပြီးတတ်မှတ်ထားတာပါ။ဘာပဲဖြစ်ဖြစ်2016ရွေးကောက်ပွဲမှာလိန်ညာမှုနှစ်ခုထက်မနည်းသမရကျူးလွန်တယ်ဆိုပြီးဆွဆွဲထားပါတယ်
။ဒီမိုကရက်ထက်လို့တော်မှခရစ်မာဖီယာ2019ခုနှစ်မေလကလေးကရွေးကောက်ပွဲမှာရုရှားရဲ့ဝင်ရောက်ဆွဲမှုတွေနဲ့ပတ်သက်ပြီးအထူးစုံစမ်းနေတဲ့စုံစမ်းရေးမှူးရောဘတ်မူလာကိုသမရကလွယ်လွယ်ကူကူယာဒူးကဖယ်ရှားလို့မရနိုင်တဲ့ဥပဒေကြမ်းရေးဆွဲရေးထောက်ခံဆွေးပြူထားသူဖြစ်ကြောင်းပါခင်ဗျာ
။ဥဒိန်ထိုင်ဦးစီစဉ်တင်ဆက်ခဲ့တဲ့အမေရိကန်နိုင်ငံရဲ့အကြောင်းသတင်းဆောင်ပါကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်။အခုတော့သောတာရှင်တွေစောင့်မျှော်နေကြတဲ့အင်္ဂါညဒိုင်းရိုက်လေလိုက်အစီအစဉ်တင်ဆက်ပေးဖို့အချိန်ရောက်ပါပြီ။စီစဉ်တင်ဆက်သူကိုသားညွန့်ဦးနဲ့အတူထုတ်လုပ်သူမတ်သိန်ကီထိုက်တို့စီစဉ်တင်ဆက်ပေးမယ့်အင်္ဂါညဒိုင်းရိုက်လေလိုက်အစီအစဉ်နားဆင်ကြရအောင်ပါရှင
်။မင်္ဂလာပါခင်ဗျာအင်္ဂါနေ့ညချမ်းတရက်လီလိုက်အစီအစဉ်ကနေပြီးတော့ကြိုဆိုပါရစေကျွန်တော်တို့ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ဒီမြေလွတ်မြေရိုင်းစီမံခန့်ခွဲမှုဥပဒေကိစ္စပါမြေလွတ်မြေလက်နဲ့မြေရိုင်းစီမံခန့်ခွဲမှုဥပဒေအရမြေလွတ်မြေရိုင်းအသုံးပြုခွင့်ရှောက်ထားကြဖို့ဆိုပြီးတော့တက်ဆိုင်ရာကနေပြီးတော့ပြီးခဲ့တဲ့စက်တင်ဘာလကနှိုးဆော်ခဲ့တဲ့နောက်တိုင်းလားဒေသတွေအထူးသဖြင့်တော့ဒီပြည်ပခဒေသမှာရှိတဲ့လေလုံသူတောင်သူတွေဒေသခံတွေအတော်လေးကိုရတက်မအေးဖြစ်ခဲ့ကြပါတယ်တိုင်းသားတောင်သူတွေနဲ့ရပ်ဖက်ဖွဲ့စည်းတွေဘက်ကဒီဥပဒေကိုဒီဖြတ်ပြီးလို့ဆိုပြီးတော့ ठी ကိုဒီအသေးအတန်ကန့်ကွက်လှုပ်ရှားမှုတွေရှိပါတယ်ဒါဘာကြောင့်မှလဲဒီကြောင့်နဲ့ပတ်သက်ပြီးတော့အခုကျွန်တော်တို့ဆွေးနွေးသွားမှာပါအာပေါင်ဆွေးနွေးပေးဖို့ပုဂ္ဂိုလ်၃ဦးကျွန်တော်အဓိကဖိတ်ခေါ်ထားပါတယ်ပထမတူကတော့တိုင်းရင်းလူတုတုတ်တေရေမိဖွဲ့ဖွဲ့ကပါဥပစုပါနောက်တူကတော့ဒီဒုမြေကွန်ရဲ့အဖွဲ့စည်းကပါမိခမွန်မာအဲနောက်တူကတော့ကချင်ဝိုင်းမော်ဒေသစမဒေသအမီယာကာကွယ်ရေးအဖွဲ့ရပါဥတုနန်ဖြစ်ပါတယ်ခင်ဗျာသူတို့၃ဦးလုံးလေလိုင်းပေါ်ကိုရောက်နေပါတယ်ခင်ဗျာကျွန်တော်အရင်ဆုံးဥပစုကိုဖိတ်ခေါ်ချင်ပါတယ်ဥပစုကြားပါလားခင်ဗျာ
ဟုတ်
ကဲ့ဥပစေခုနကကျွန်တော်ပြောသွားလို့ပါဒီမြေလွတ်မြေလက်မြေရိုင်းစီမံခန့်ခွဲမှုဥပဒေမှာတော်လေးငြင်းချက်ရှိပါတယ်တချို့ဥပဒေကြီးကကြောင်းညင်သူတွေကတော့ဒါကဒီဟာမရှိတဲ့ဥပဒေဆိုပြီးတော့ပြောပါတယ်ဒါပေမဲ့တချို့ကြတော့လေဒီဥပဒေဟာပြောမယ်ဆိုရင်တော့မြေယာမူဝါဒပေါ့နော်မြေယာ policy အတွက်အခြေခံကြတယ်ဒါအဥဆုံးလောက်ရမယ့်ကိစ္စဖြစ်တယ်လိုအပ်တဲ့လိုအပ်ချက်ဖြစ်တယ်လို့လည်းပြောနေကြပါတယ်အဲ့တော့ဥပစုရဲ့အမြင်ကိုအရင်ဆုံးသိကြပါတယ်ခင်ဗျာဒီဥပဒေနဲ့ပတ်သက်လို့
ဒီလိုမျိုးနဲ့ညာဥရနဲ့ပတ်သက်ပြီးတော့ဒီလိုပေါ့နော်အဲ့မရှိပြန်လို့ရှိပြန်တယ်ဒီလိုရှိကြတာပေါ့ဒါပေမဲ့ဒီဥစ္စာကအရင်ကကျွန်တော်တို့ပြန်ကြည့်လို့ရှင်ရင်ဒီနဝတလက်ထက်မှာအစိုးရလက်ထက်မှာ1990ခုနှစ်မှာပေါ့နော်ဒါဒီလိုမျိုးနဲ့ညာစီမံခန့်ခွဲမှုပုံစံဆွဲပြီးဆွဲပြီးတော့အဲ့အဖော်ကပြည်ငေးဆောင်1990နဲ့ကျောင်းတော်တွေလောက်ပြီးတော့ဒီလိုမျိုးနဲ့ညာရင်းလေးဟိုဟဲ့ဒီမှာနော်ဤကစက်ဆိုင်တဲ့လောက်ယူထားခဲ့တယ်အဲ့ဒီအခြေအနေတွေကလည်းပြဿနာတစ်ခုဖြစ်နေတယ်။နောက်ပြီးတော့ဒေတာတွေမှာဆာလိုက်တိုင်းလားတွေမှာလည်းသူတို့ဓလေ့ထုံးတဲ့အတိုးကြီးတွေမျိုးကျွန်တော်တို့ဥပဒေတွေမှာအတိမတ်ပြည်ဆိုင်တဲ့အဥပဒေတစ်ခုမှမရှိသေးပါဘူး။သိနေရ။ဒါကြောင့်အဲ့ဆာလိုက်တိုင်းလားတွေမှာမြေယာမဲ့တိုင်းရင်းသားတွေအတွက်လည်းဒီစိုက်ကြီးနိုင်ငံတွေကိုတီးနေလို့ရှိတယ်။အဲ့တော့အခုလက်ရှိကျွန်တော်အမြင်နဲ့ပြောရမယ်လက်ရှိဒီလိုမျိုးနဲ့ဥပဒေကြီးဟာအဲ့တော့1990တုန်းကနောက်တော့အစိုးရမြေလက်မြေလက်မြေရိုင်းတွေအရာယူတဲ့ဥစ္စာကိုပြန်ပြီးတော့ထိဆက်ပြီးတော့ဥပဒေဖြစ်တယ်။ဟုတ်အဲ့တော့အဲ့ဒီမြေလက်မြေလက်မြေရိုင်းဥပဒေမှာကျွန်တော်တို့ကမှစိုးရိမ်ကြရတယ်အများကြီးရှိတယ်။နောက်အခုတကယ်တမ်းပြန်ကြည့်ကြတော့လေဆိုင်တိုင်းသားတွေရဲ့နေရာနဲ့ဆိုင်တိုင်းသားတွေအတွက်နေရာကိုကျန်းသေးဖို့အတွက်ပါလေသူတို့နေရာလုတ်တယ်ဖို့အခွင့်အရေးတွေနေရာနဲ့ပတ်သက်တဲ့ပိုင်ဆိုင်ရေးတွေရဖို့အတွက်လည်းလိုအပ်နေသေးတယ်။အဲ့တော့ကျွန်တော်လည်းပြောရရင်တော့ဒီလိုမျိုးလက်မြေတိုင်းဥပဒေတစ်ခုပါရှိရတဲ့အစ်စ်တင်ပါလေ။ဒါပေမဲ့အခုလက်ရှိဥပဒေကြီးကတော့တော်တော်ကြီးကိုစိုးစိုးဝါးဝါအပြင်ရှိတယ်။
ဟုတ်ကဲ့။ဒီမြေလွတ်မြေလက်မြေတိုင်းစီမံခန့်ခွဲမှုဥပဒေကို1992ပထမဆုံးအကြိမ်သူတို့လွှတ်တော်ကနေတည်ပြုပေးခဲ့လို့သိရပါတယ်ခင်ဗျာ။ဥသိစင်သမဏဥသိစင်လက်ထက်မှာပေါ့။အခု NDA အစိုးရလက်ထက်မှာပြန်လည်ပြင်ဆင်ချက်နဲ့ပြန်လည်တည်ပြုတာရှိတယ်။ဒါထူးခြားကွာဟသွားတာမျိုးရှိပါလား
။အဲတော့ဒီထူးကွာဟသွားတယ်ခင်ဗျာ။ဒီကွာဟသွားတဲ့ဒီနေရာမှာအခုပြင်လိုက်တော့လည်း host system ကတော့ဒီလိုမျိုးလည်းရောပြင်ကြတယ်။အဲ့ဒီပြင်မှုအတွက်ကလည်းတစ်ရက်ဖက်အဖွဲ့ကြီးတွေရောတိုင်းလားတွေရောဝိုင်းပြီးတော့ကြောကြတယ်။ဒါပေမဲ့အခုအထက်မှာပါလာတဲ့အထက်မှာက ြတ်နာကြည့်ကြည့်မှမှာကတော့အဲပုံမှန်၂၂ခါခွေးပေါ့နော်၂၂ခါခွေးကိုသူတို့ကြားထားလိုက်တာပေါ့အဲ၂၂ခါခွေးမှာကဒီလူတို့ကလည်းနေရာလုပ်နေတဲ့လူတွေက6လအပြင်ပေါ့နော်6လအပြင်နှစ်ပုံတည်းရမယ်စက်ပုံမတည်းလို့ရှိရင်သူတို့မှာဟိုပြဿနာရှိတာပေါ့အဲ့လိုမျိုးပေါ့အဲဥစ္စာကို၂၀ခွန်မှာပြည့်စုံပြည့်တယ်နဲ့သွားပြီးတော့အမှတ်ပုံမှန်၂၀ခွန်မှာအဲ့ပုံမှန်၂၀ခွန်မှာတော့ဘယ်လိုတက်တတ်မှလဲဆိုအဲ့လိုလူတို့ကလည်းနေရာကိုလုပ်နေတာနဲ့အစိုးရတတ်မှတ်ထားတဲ့လူတို့နေရာကြီးရင်းထဲမှာလုပ်နေတယ်ဆိုလို့ရှိရင်ခုနကနေရာလည်းနဲ့လုပ်နေတယ်ဆိုပြစ်တယ်နှစ်နှစ်နော်အများဆုံးနှစ်နှစ်ကမြေတောင်မှာတည်းဒီချမှတ်နိုင်လို့ဆိုရက်ကြာဖုံးချက်ကပါလာတဲ့အခါကျတော့အဲ့ဒါကြီးကတော်တော်ဆိုးဆိုးဝါးဝါးဖြစ်သွားတယ်ပြန်ဆက်ပြပါပဲ။
ဟုတ်ကဲ့ခင်ဗျာဥပစုဒီဒါဆက်ဆက်ဒီလေးလိုင်းပေါ်မှာခန့်တည်ပြောအောင်ခင်ဗျာကျွန်တော်နောက်ထပ်ပင်တန်ဆွေးနွေးမဲ့သူကိုဒီကိစ္စနဲ့ပတ်သက်လို့မေးချင်ပါတယ်ဒုမြေကွင်ရကမိခမုံမှာမို့အာတော့မိခမုံကြားပါလားခင်ဗျာ
ဟုတ်ကဲ့
ဟုတ်ကဲ့ကျွန်တော်တို့တည်ရတော့ဒီမြေလို့မြေလိုင်းမြေရဲ့စီမံခန့်ခွဲဥပဒေအရခုနကဥပစုပြောသွားပါတယ်6လအတွင်းမှာအာတောင်သူတွေကနေပြီးတော့ဟိုရှောက်ထားရမယ်ပေါ့နော်အကေမရှောက်ထားဘူးဟောမဖြစ်ဘူးဆို6လကျော်သွားပြီဆိုဒီဟာတွေအရေးလို့ရပြီဆိုတဲ့သဘောဖြစ်နေတယ်ဒါကူဒုမြေခွင်ရပါဝင်တိုင်းသားဒီအဖွဲ့စည်းတော်များအကြီးကျယ်ကန့်ကွက်နေကြပါတယ်ခင်ဗျာဒါကိုဖျက်သိမ်းမှုလေအဲ့တော့ဒီဟာနဲ့ပတ်သက်လို့ကြက်ကြလိုက်ကြဘာကြောင့်ကန့်ကွက်လဲဆိုတာကိုပြောပြနိုင်မှာအရင်ဆုံး
တိုင်းကောင်ကလည်းလေဆိုတော့ပထမဆုံးအနေနဲ့ကျမတို့မြန်မာနိုင်ငံကတည်ရင်းစစ်ကြီးရဲ့အကြာကြီးခံကြရတယ်အခုကတော့ဒီမိုကရေစီလို့ခေါ်တဲ့ခေါင်းစဉ်အောက်မှာကအခုတခါကျမတို့တကယ်လို့ဒီ6လပြင်းနဲ့မှာမှတ်ပုံတင်ပြီးဆိုလို့ရှိရင်ကျမတို့အပြစ်မရှိတဲ့ဒီတောင်ကြလေဓမ္မတွေကဒါပြစ်မှုကျူးလွန်တဲ့လူတွေဖြစ်လာတာဒါကမြန်မာနိုင်ငံရဲ့ဒီပြောပြမယ်အာကျေးဇူးရှင်ဦးကြီးမြောက်လို့ခေါ်တဲ့တောင်ကြလေဓမ္မကိုကာကွယ်မယ်ကာကွယ်မယ်ပြောပြမယ်နောက်ဆုံးတော့တောင်ကြလေဦးကြီးမြောက်ရဲ့ဒါခေါင်းတဲကိုပုံပုံနေတဲ့ဥပဒေကြီးတစ်ခုဖြစ်တယ်နောက်တစ်ခုကတော့ဒီဥပဒေကဒီဘဟုထုတ်ကန်နေတဲ့ဥစားပေးတဲ့ဥပဒေတစ်ခုဖြစ်တယ်။ဘာဖြစ်လို့လဲဆိုတော့အခုကြားနေတဲ့ရင်းချင်းရေးဖြစ်စီရဲ့၃မိကြတဲ့ဒီဖက်ထရယ်ဆိုတဲ့စကားလုံးနဲ့လုံးဝကိုက်ညီမှုမရှိဘူး။ဒါလို့ကိုက်ညီမှုမရှိဘူးလို့ဆိုရင်အခုကအကုန်လုံးကဘဟုကနေပြီးတော့စီမံခန့်ခွဲ။ဒါပေမဲ့အခုလုံးလုံးစဲရှိနေတဲ့မြေလို့မြေလက်နေရာလို့အစိုးရအနေနဲ့တတ်မှတ်ထားတဲ့ဟာကရှိကြရကနှုံးကြော်ရရာကဒါကတိုင်းသားတွေရဲ့ရှိနေတဲ့နေရာမှာဖြစ်တယ်။ကျို့တော်မီလီယာရဲ့ဆိုရှင်ဒါရကဒီတိုင်းငါလက်နဲ့တိုင်းလေးရှိနေသေးတဲ့နေရာမျိုးတွေမှာဖြစ်တယ်ပေါ့နော်တကယ်လို့ဒီဟာကြီးကအာဒီဆက်လက်ပြီးတော့အသက်ရှင်နေနေဆိုလို့ရှိတာကျွန်တော်တို့နိုင်ငံတည်းမှာပဋိပက္ခတွေပုံပြီးတော့ဖြစ်ပေါ်စေနိုင်တယ်ဒါဒီဘုဟုရရဲ့ဒီနေ့ဆိုရရဲ့အခုတွားနေတဲ့ရင်းကြေးဖြစ်စီကြီးကိုတော်တော်လေးကိုဖြစ်ပြဿနာကြီးကြီးတစ်ခုလို့ဖြစ်လာမယ်လို့ကျွန်တော်တို့ယုံကြည်တယ်နောက်တစ်ခုကတော့နေရာမဲ့တွေလေးပြီးတဲ့ဆိုကျွန်တော်တို့နေရာနိုင်ငံမှာတိုင်းရင်းသားတွေကပတိရေကနေရာမဲ့တွေလေပေါ့နော်။ဒါဖြစ်လို့လဲဆိုတော့ကျွန်တော်တို့အခုမုံပွားနေကြတဲ့နေရာတွေဆက်မှပြီးတော့မုံမပွားစေချင်။ဒါဖြစ်လို့လဲဆိုတော့အခုရှိနေတဲ့ကျွန်တော်တို့နေရာနိုင်ငံတွေမှာအမျိုးတွေကကျွန်တော်တို့တိုင်းရင်းသားတွေတိုင်းမှာစုပိုင်ရှင်တွေပြီးရှိနေကြတယ်။အကြောင်းအမျိုးကြောင့်ကျွန်တော်တို့ထားရတဲ့မျိုးတွေပဲရှိတယ်။ချို့ဆိုလို့ရှိရင်ကျောက်ထားကြရတယ်ဆိတ်ဆိုလို့ရှိရင်စီမံကိန်းကြီးတွေကြောက်ခတ်ပြီးနေရတယ်လူတွေပဲရှိတယ်ပေါ့နော်မြေလို့မြေလက်နေတိုင်းဆိုရလည်းမရှိဘူးအခုကျမတို့ဒီဖြစ်စဉ်တွေထဲမှာလည်းဒီ statement တွေထွက်ကြတယ်ဒီတိုင်းသက်ဆိုင်ရာတိုင်းရင်းသားတွေက data line တွေရဲ့အတန်တွေကအများအများထွက်လာတယ်ပေါ့နော်ဒါကတိတိ data တွေမှာမရှိဘူးဥပမာဆိုလို့ရှိရင်ချင်းတက်မာရောကရင်နီတက်မာရောကျမတို့မွန်တက်မာရောနောက်ပဲဒီညာကဘက်မာရောစမ်းတက်မာရောပေါ့နော်ဒါကသက်ဆိုင်ရာ data လိုက်တာကျမတို့ဒီဘက်မှာဒီမြေလို့မြေလက်နေတိုင်းဆိုရမရှိဘူးဒီရနောက်ပြီးကျမတို့ရင်းမဲ့ရမဲ့ဘဝရောက်ရှိသွားနိုင်တယ်လို့နောက်ပြီးဒီပြည်ချင်းမှာဖြစ်တဲ့ဒီနေရာတင်းကျင်းမှုလည်းပို့ပြီးတော့ဖြစ်သွားစေနိုင်တယ်ပေါ့နော်။ဒါမို့လို့ကျမတို့ဒီလူတို့ကရင်းချမ်းရေးကိုလည်းဖြစ်စေဘူး။နောက်ပြီးဒီနေရာရေးလို့ပြောလိုက်နေဆိုလို့ရှိရင်နေရာဥပဒေကထွက်နေတာတကယ်ဆက်လို့မျိုးပဲလွတ်တော်ထဲမှာအရာကိုထွက်နေ။ဒါပေမဲ့နေရာရေးလို့ပြောလိုက်တဲ့နေရာရေးတကယ်ကျင်းကျင်းထဲမှာတက်နေရာတော့တက်အပေါ်ကလည်းနေတဲ့ဟိပြီးတော့အတက်မွန်ဝင်ကြလုံးနေတဲ့လူတွေကသူတို့ရဲ့ပူပေါင်းပါဝင်မှုတွေသူတို့ရဲ့ဘလောက်ပါနိုင်တယ်လဲပေါ့နော်ဒါသူတို့ရဲ့ဆုံးဖြတ်ချက်ထားတဲ့ပိုင်းမှာလည်းဒါလုံးဝမပါနေတဲ့တက်ပေါ့နော
်ဟုတ်ကဲ့ခုနကပြိပခဖြစ်တဲ့နေရာတွေမှာရှောက်ထားဖို့ခက်တာတပိုင်းပေါ့နော်အကယ်ပြိပခမှာဖြစ်တဲ့နေရာတွေမှာဥမာရှောက်ထားခြင်းအဖြစ်တစ်ချိန်တော့တိုင်းသားဒေသတွေမှာခုနပြောလို့မြို့ဖလာအရာဆိုက်ခဲ့တာရှိမယ်ဓမ္မကြီးကဆိုက်ခဲ့တဲ့မြေတွေရှိမယ်ဒီမြေတွေကအထောက်ထားခိုင်ခိုင်မာမာနဲ့မရှိဘူးလို့လည်းကျွန်တော်တို့သိရပါပါတယ်ခင်ဗျာအဲ့တော့ဘာပြောဒီစီမံခန့်ခွဲမှုတွေထွက်လာမယ်ရှောက်ထားမယ်ဆိုရင်ဒါကပို့ပြီးတော့အားလုံးအဆင်ပြေမယ်ဒီတိကျကျဖြစ်လာမယ်လို့တော့မခံယူနိုင်ဘူးလား
အာကျမတို့မြန်မာနိုင်ငံကနေရာနဲ့ပတ်သက်မယ်ဆိုလို့ရှိရင်ဒီကြချင်းလေးနဲ့နေရာဘယ်လိုပြောမလဲနေရာဒီစောက်ပုံတခုရှိနေလို့ကြည့်ရတယ်။ဒါဖြစ်လို့လဲဆိုတော့ဘဟုကပဲချမှတ်ထားတဲ့နေရာဒီစောက် ပုံတစ်ခုပေါ့နော်ဟုတ်တယ်ကျမတို့ကအတိအမှတ်တစ်ခုခုပြုတ်ပြောက်လိုအပ်တယ်ဒါပေမဲ့ဒီမျိုးအပေါ်ကနေတဲ့တူတယောက်ပဲလည်းပဲကြီးအုပ်ပြီးတော့ဟိုဥစားကြီးအတိအမှတ်ပြုခိုင်းနေရအောင်ဘာဖြစ်လို့လဲဆိုတော့အခုရှိတဲ့နေရာအများကြီးတယ်မတူ껙ပြားတဲ့နေရာကြီးကျမတို့ဒီလိုမျိုးအတိအမှတ်ပြုလုပ်နိုင်မလဲဥပမာအာဖီပြည်နယ်မှာရှိတဲ့ဥမာတပ်ဆိုင်ရာပြည်နယ်လိုက်ရောသူတို့တွေရဲ့လုံပိုင်ချင်းတွေလုံထုံလုံးမျိုးဥမာပြည်နယ်ဆိုလို့ရှိရင်ပြည်နယ်လိုက်သူတို့ရဲ့နေရာဥပဒေနဲ့ပတ်သက်ဒီလိုမျိုးစီမံခန့်ခွဲမလဲဒီလိုမျိုးတာမှန်တယ်လဲဆိုတာဟာအခုရှိနေတဲ့ဒီနေရာရဲ့ဒီကြမ်းလေဒီစောက်ပုံတည့်ရချာချာတစ်ခုရဲ့ချင်းလေးနေနေကြဘူးနောက်တစ်ခုကျတော့နေရာနဲ့ပတ်သက်ပြီးတော့နေရာတက္ကနာကိုဖြည့်ချင်းမဲ့ဆိုလို့ရှိရင်ချင်းလင်းပြတ်သားရဲ့ဟိုဆိုအာဒီရန်နေရာတစ်ခုလည်းရှိနေကြဘူးတကယ်လို့ကျမတို့ကဟုတ်ပြီကျမတို့ပုံစံခင်းရပြီတကယ်ပဲဒီတောင်းပြီးလေကျမတို့ရဲ့ဘဝလုံခြုံပါမလားဒါလုံးဝမလုံခြုံဘာဖြစ်လို့လဲဆိုတော့ပုံစံခင်းရလိုက်တာနဲ့ဥပမာအားဖြင့်ကျမတို့တိုင်းရင်းသားတွေဒေသတွေမှာရှိသုံးနေရတနည်းထုံတန်းနေနေရာနဲ့ပြန်ကြည့်နေကြလို့ရှိတာကျမတို့အချိန်ချင်းထဲမှာတွေးခွဲတဲ့ຢာမျိုးတွေဖြစ်လာတယ်ပေါ့နော်တကယ်လို့တို့ရဲ့
တောင်းကျွန်တော်တိတ်စားမရှိလို့ကတွေးခွဲတဲ့ဟာမျိုးဖြစ်မယ်ဆိုတာဘာကြောင့်လဲခင်ဗျဘာလို့အစိုးရကတပတ်ပြီးတဲ့ဟာကြောင့်လားသွေးခွဲတဲ့ဟာမျိုးဖြစ်မယ်ဆိုတာဘာကြောင့်ပါလဲခင်ဗျာချင်းချင်းကြားထဲမှာ
သွေးခွဲတဲ့ဟာဆိုတာပုံစံခုနကဆိုတာကျမတို့ဗန်ထဲမှာပတ်ဆောင်လုပ်လို့ဒီနေ့ချင်းလို့ရတယ်နောက်ပြီးကျမတို့တောင်းပြီးလေကျမတွေကဒီဟာကနေရာကိုဈေးဆက်ပေါ်မှာဒါရောင်းချလို့ရတဲ့အရာတစ်ခုကိုစိတ်မျိုးသွန်းအားပေးတယ်နောက်တစ်ခုကျတော့ဒါကဖတ်ထွယ်ဦးစားမပေးတဲ့စိတ်မျိုးလေးတစ်ခုဖြစ်တယ်တကယ်လို့ကျမတို့ကဒီဟာကိုအတိအမှတ်ပြုဖို့ခိုင်ခိုင်မာမာလုပ်မယ်ဆိုလို့ရှိရင်ကျမတို့စိတ်မှန်တဲ့နေရာဖတ်ထွယ်တစ်ခုပေါ်ပေါက်လာမှဒါဒီမြန်မာနိုင်ငံရဲ့နေရာတက္ကနာကြီးကိုကောင်းကောင်းရှုချင်းလင်းနိုင်တယ်လို့ကျမတို့ယုံကြည်ထားတော့ပေါ့နော
်ဟုတ်ကဲ့မိခမွန်ဥပစုလေးလိုင်းပေါ်မှာခဏနေပြပအောင်ခင်ဗျာကျွန်တော်နောက်တူဖိတ်ခေါ်ချင်ပါလေဥတူနန်းကတော့ကချင်ဝိုင်းမော်ဒေတာဆမဒေတာကမြန်မာကဝေးအဖွဲ့ကြီးရပါဦးတူနန်းကိုတိုင်ကလည်း IDB ကိုတိုင်လို့သိရပါတယ်ခင်ဗျာအဲ့တော့ဒီဥတွေနဲ့ပတ်သက်လို့ဦးတူနန်းရဲ့စွန့်ရင်ချက်ကိုအရင်ဆုံးပြောပြပါလားခင်ဗျာ
ဟုတ်ကဲ့ပါကျွန်တော်တို့မြန်မာကတော့အခုမှဒီတက်ဆောင်ထားတဲ့နေရာတွေမှာသူငွေကြေးကုမ္ပဏီတွေကိုရောက်နေပါတယ်အဲ့တော့ဒီဥပဒေထွက်ပေါ်လာတဲ့အခါမှာဒီမြန်မာလင်းချင်းမှုစာရေးမှာရောမြန်လို့မြန်လို့နေရာများကိုရှောက်ထားနိုင်ကြောင်းဆိုတဲ့ဟာတွေလည်းကျွန်တော်ဆက်ရတယ်ပေါ့နော်အဲ့တော့ဒီလိုဖြစ်လာတဲ့အခါမှာကျွန်တော် IDD တွေကကိုယ့်နေရာမှာလည်းမနေနိုင်ဒီကျန်းမာရေးမှာကျွန်တော်နေနေရတယ်အဲ့ဒီအချိန်မှာကျွန်တော်ဒီဥပဒေတွေကဘာကြောင့်ကြောင့်လဲဆိုတာလည်းကျွန်တော်မသိဘူးဘာကြောင့်ဒီလိုထွက်ပေါ်လာလဲဆိုတာလည်းကျွန်တော်မသိဘူးပေါ့အဲ့တော့လုံးလုံးဆိုရင်အဖြစ်အပျက်မှာကျွန်တော်ဘက်မှာပုံပြင်ပြီးလည်းကိုရောက်နေတယ်အဲ့တော့ကျွန်တော်တို့ဆုံးရင်ချက်တွေကအများကြီးဖြစ်နေတာပေါ့နော
်အဲ့ဒါကြော
င့်ကျွန်တော်တို့ကန့်ကွက်ရခြင်းဖြစ်ပါတယ်
ဟုတ်ကဲ့ဥတုနန်းတို့ကအခုက IDB ဖြစ်နေတဲ့ခါကျတော့အရင်မျိုးဖလာလုပ်ခဲ့တဲ့မြေတွေကိုပြစ်ထားခဲ့ရတယ်အဲ့တော့ဒီမြေတွေမှာအခုကဘာတွေလုပ်နေလဲ
ဒီမြေတွေမှာအခုအချိန်မှာတိရမပြောတယ်အဲ့ကုမ္ပဏီတွေဝင်ရောက်လာနေပါသေးတယ
်အဲ့ဒါကဒေသအာဏာပိုင်တွေကလုပ်တာလားကုမ္ပဏီတွေနဲ့လုပ်တာလားဒီတိုင်းဝင်လုပ်တာလားဘယ်လိုပုံစံမျိုးလဲခင်ဗျအ
ာဂိုင်းတင်ကြတဲ့ကုမ္ပဏီဟုတ်ပါတယ
်ဟုတ်ကဲ့အဲ့တော့
ကုမ္ပဏီကလုပ်နေကြတယ
်ဟုတ်ကဲ့အခုဥတုနန်းတို့ရဲ့စွန့်ရင်ချက်နဲ့ပတ်သက်ပြီးတော့ဥတုနန်းတို့တက်ဆိုင်အာဏာပိုင်တွေဘယ်လိုပုံစံမျိုးနဲ့တင်ပြမလဲကိုကူရာရဲ့လည်း IDB ဖြစ်နေတဲ့အခါကျတော့
ဟုတ်ကဲ့ကျွန်တော်တို့ကကျွန်တော်တို့ဒီ IDD ရဲ့အခွင့်အရေးရှိတဲ့အတိုင်းပဲကျွန်တော်တို့ဒီမြေလူမြေလားဥပဒေဆိုတာကကျွန်တော်တို့ IDD ဒီမှာမရှိခဲ့ဘူးပေါ့နော်ကျွန်တော်တို့ကလောက်ကင်စားတောက်ခဲ့တယ်အဲ့တော့မြေလူမြေလားမြေတိုင်းလေးကျွန်တော်တို့ဘက်ကတော့မဖြစ်သေးချင်ဘူးပေါ့အဲ့ဒါတစ်ခုခုကျွန်တော်တို့ IDD ဒီဘက်ကနေဒီလိုပြသပေးနိုင်မလဲဆိုတဲ့အတိုင်းမျိုးနဲ့ကျွန်တော်တို့ပေါ့စဉ်းစားမိပါတယ်အဲ့တော့အခုချိန်မှာဒီဥပဒေတွေရဲ့အကြောင်းကိုလည်းကျွန်တော် IDD တွေကမေးနားမလို့ပေါ့နော်အဲ့ဒါကြောင့
်ဟုတ်ကဲ့
ဒီလိုလောက်ရချင်း
ကျွန်တော်နောက်တစ်ခုမေးချင်တာကဒီမြေယာဥပဒေနဲ့ပတ်သက်လို့တချို့တိုင်းသားဒေသတွေမှာအထူးဖြင့်ပြိပခဖြစ်နေတဲ့တိုင်းသားဒေသတွေမှာတခြားလက်နက်ကင်ဖွဲ့စည်းတွေဘက်ကလည်းသူတို့တရားဥပဒေတွေရှိပါတယ်ဥပမာဆိုကရင်ဘက်မှာလိုမျိုးပေါ့နော်ကချင်ဘက်မှာက KIA ရောတသက်ဒီမြေယာနဲ့ပတ်သက်လို့ဥပဒေမျိုးတွေရှိပါလားခင်ဗျာ
ဒီမြန်မာဥပဒေပေါ်လို့စချတာလို့တော့စားတော့တရားရတယ်ဒါမှမဟုတ်ဘယ်လိုချတာလဲဆိုတော့ကျွန်တော်တို့ဒီလိုတော့မပြရဘူ
းဟုတ်ကဲ့ခင်ဗျာဥပစုမိခမွန်ဥတုနယ်လေတိုင်းပေါ်မှာခဏနေပေးပါဦးခင်ဗျာကျွန်တော်တို့ရှင်ဒီအချို့လှည့်ပေးခြင်းပါလေအရင်ဆုံးကိုတီးလက်မှုထိုင်းနိုင်ငံပါကိုတီးလက်မှုစွန့်နေမြန်မာလို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျွန်တော်အနေနဲ့ကတော့နော်အစိုးရရဲ့စစ်တပ်ရဲ့ဟာနော်သူတို့ရဲ့ရိုးသားမှုဖြစ်ဘူးဆိုတော့အခုပို့ပြီးတော့ရောက်လုံးပေါ်နေတာပဲကျွန်တော်မြင်ရပါတယ်ခင်ဗျာ။ဘာဖြစ်လဲဆိုတော့ကျွန်တော်တိုင်းသားဒေသတွေမှာတော့မြို့မြိုင်းစရာမရှိပါဘူးခင်ဗျာ။ ။ဒါပြုလဲဆိုရင်တော့ကျွန်တော်တိုင်းသားအဖွဲ့အစည်းတွေကတော့သူတို့ရဲ့သုံးဆောင်ချက်ကသူတို့ရဲ့တိုင်းထွာချက်ရှိတာပြီးသားပဲ။အဲအားကြောင့်မို့အခုအစိုးရကတော့သူတို့ရဲ့လုံဆောင်ချက်ကတော့ကြာလေကြာလေနော်ဖြစ်တဲ့ပုံစိုးလေးလို့ဖြစ်နေတယ်ကွာ
။ဟုတ်ကဲ့။
ဒါပြုလဲဆိုရင်တော့အခုတကယ်လို့များတော့သူတို့ကမတ်ပုံတင်ရမယ်ဆိုရင်မတ်ပုံတင်တဲ့စိတ်ချာနော်သူတို့ကနော်အဲ့မှာအဲ့စီးရင်ဝင်သွားပြီဆိုရင်နော်အောက်ခွန်ပေးရမယ်အောက်ခွန်ပေးတာကိုနော်စစ်တပ်ဘက်ကရောက်သွားမယ်နော်စစ်ရင်အားဖြစ်တဲ့ဘက်ကရောက်သွားမယ်တကယ်လို့ဟိုရင်မော့သူတို့ကမတင်တဲ့ဥစ္စာကြတော့နော်တကယ်လို့ပြင်ပမှာဖြစ်သွားတဲ့ဥစ္စာသူတို့အလုံးသိတဲ့သဘောဖြစ်နေပါလိမ့်အဲ့ဒါကြောင့်မို့ကျွန်တော်အမိကဒီစင်လူခက်စီးနေတဲ့နော်ဘယ်လိုလုပ်မလဲနော်တိုင်းသားဖွဲ့စည်းနေတဲ့ဘယ်လိုလုပ်မလဲအဲ့ဒါကိုအမြန်တော့လုပ်ဖို့လိုအပ်ပါတယ်
အဲကျွန်တော်ကိုတီးလက်မှုကိုဒီမှာတကယ်နည်းမေးချင်ပါတယ်ခုနကမိကုန်းနဲ့ဆက်ပြီးတော့ပါခုနကကျွန်တော်ပြောသလိုဒီမြေယာဥပဒေနဲ့ပတ်သက်လို့မြေလူမြေယာဥပဒေနဲ့ပတ်သက်ပြီးတော့အစိုးရဆွဲတဲ့အခါမှာမြေလူမြေယာကင်းပြီးတယ်မှာမရှိဘူးလို့ကိုတီးလက်မှုပြောတယ်အဲ့တော့အဲ့မှာကင်းပြီးတယ်မှာအုပ်ချုပ်ရေးပိုင်းတချို့ဝင်နေတဲ့ဒီ KNU တို့ဘာလို့မှောဒီမြေလူမြေယာနဲ့ပတ်သက်လို့ဖြစ်ဖြစ်မြေယာနဲ့ပတ်သက်လို့ဥပဒေအသီးအကျတို့လှုပ်ထားတာရှိလို့လားစီမံခန့်ခွဲမှုလှုပ်ထားတာရှိပါလား
အကရှိပါလေခဏရှိပါလေခဏကျွန်တော်အဲဆရာတို့အသေးစားလာလေ့လာကြည့်ပါကျွန်တော်ပြောတာမျိုးဖြစ်ရှင်
အဲ့တော့မြေလူမြေရန်စီမံမှုကိုမြေလူမြေရန်အကင်းပြီးနဲ့စီမံမှုကို KNU အနေနဲ့တေချာစီမံပေးနိုင်တဲ့အနေအထားရှိပါလား
ဟုတ်ကဲ့ရှိပါလေခင်ဗျာရှိပါလေတကယ်လို့တို့ကနော်ဒီလိုနော်အစိုးရအဖွဲ့ကြီးကလှုပ်ဆောင်မယ်ဆိုရင်တို့ကျွန်တော်ပြင်ပြင်လေးပြင်ပြင်လူတွေရဲ့လေယာဉ်မျိုးသာလူမှုမျိုးဖြစ်သွားအောင်က
အဲ့တော့ဒီကိစ္စနဲ့ပတ်သက်ပြီးတော့ဟိုကိုတီးလက်မှုတို့ကလက်မခံဘူးဆိုတဲ့အစိပ်ပိုင်းက KNU တစင်းစီရတော့ဘယ်လိုပုံစံမျိုးနဲ့အစိုးရကို complain လုပ်မလဲ
။ဟုတ်ကဲ့ခင်ဗျာ။ဒီအရတော့တို့ရဲ့တိုင်မြင်မှုတို့ရဲ့ချိန်မြင့်မှုမှာလည်းမတူရခင်ဗျာ
။ဟုတ်ကဲ့ခင်ဗျာ။ကိုတီးလက်မှုကျေးဇူးပါခင်ဗျာ။ကျွန်တော်ဦးတင့်ငွေဆိုတဲ့ပေးစာဆောင်ဖတ်ချင်ပါတယ်။သူကဒီဆွေးနွေးပွဲအတွက်ပေးဖို့လာတာပါ။မြေလွတ်မြေလက်စီမံခန့်ခွဲမှုဥပဒေရတဲ့မြေလွတ်မြေလက်အသုံးပြုခွင့်လျှောက်ထားဖို့သက်ဆိုင်ရာကနှိုးဆော်ခဲ့တဲ့နောက်တိုင်းသားဒေသတွေအထူးဖြစ်ဒီပြည်ခါဖြစ်တဲ့ဒေသကတောင်သူတွေတော်လေးကျက်မိပါတယ်ဒါကလေဒီဥပဒေရလျှောက်ထားခွင့်6လအတွင်းလျှောက်ရမယ်ဆိုတော့စစ်ဘေးရှောင်ပြည်သူတွေကသူတို့ရဲ့လေယာဉ်အုပ်ဝင်တွေဆွန့်လွတ်ထွက်ပြေးလာတော့ဘယ်လိုပြန်လျှောက်မလဲဗျာတဲ့ညီညာရတော့မှပဲမိမိရက်ရွာပြန်အမှလျှောက်ထားနိုင်မှာပါတဲ့စစ်ဘေးရှောင်တွေရဲ့ဒီလေယာဉ်တွေဟာအစိုးရရဲ့စီးရင်မှာမြေလွတ်မြေလက်စီးရင်ဖြစ်နေမှာအသေးကြပါတယ်ဒါကြောင့်မို့ဒီဥပဒေရပြည်ခါဖြစ်နေတဲ့နေရာကတောင်သူတွေရဲ့လေယာဉ်မြေတွေဟာဆုံးရှုံးသွားနိုင်ပါတယ်တဲ့ဒါကြောင့်တိုင်းသားပြည်သူတွေနဲ့ရပ်ဖက်ဖွဲ့စည်းတွေကအသေးအံကိုကန့်ကွက်နေကြပါတယ်ပြတ်တန်းပြီးတော့ဥပဒေဖြစ်နေတဲ့အတွက်အစိုးရကအကောင့်ထယ်ဖော်တဲ့နေရာမှာတရားမျှတမှုအတွက်အကောင့်ထယ်ဖော်မှုကိုခိတရက်ဆိုင်ပြီးတော့ချွင်းချက်အနေနဲ့တော့ပြည်ခါဖြစ်နေတဲ့နေရာတွေကိုခြံလှက်ပြီးအကောင့်ထယ်ဖော်ဆောင်ရွက်နိုင်အောင်တွတ်တော်ကိုပြန်လည်တင်ပြပြင်ဆင်နိုင်အောင်ဆောင်ရွက်တင်ပါတယ်လို့ထင်မြင်ယူဆပါတယ်တဲ့ဒါကဥတည်ငွေရဲ့သူရဲ့အမြင်ကိုပြပို့တာပါဒါနဲ့ပတ်သက်လို့ဥပစုပဲမြင်ချင်ပါလေခုနကကျွန်တော်အဲ့ဒါနဲ့ပတ်သက်လို့လည်းပြောပါတယ်ပြည်ခါဖြစ်တဲ့နေရာတွေမှာမြေလွတ်မြေယာဉ်ကိုစီမံခန့်ခိုးဖို့အတွက်အခက်ဖြစ်နေတယ်ဒါဆိုရှင်ပြိကမဖြစ်တဲ့တခြားနေရာတွေဥမာတခြားနေရာတွေမှာလုပ်ရင်ရောပြန်ပြီးပြင်ဆင်ပြီးတော့ဆောင်ရွက်တက်မှာဆိုဥတင်ငွေရဲ့ဒီအယူဆပြောဆိုနေတဲ့ပတ်သက်လို့ဥပစုဘယ်လိုမြင်ပါလဲခင
်ဗျဒီမြေလွတ်မြေလက်နေရာပေါ့ကဒီဥပဒေထဲမှာတော့ပြန်ဆန်းချက်ရှိတာပေါ့မြေလွတ်မြေလက်ကအဲမြေလွတ်မြေလက်ဆိုဒီမှာဘာအတိတ်တွေဖွင့်တာဟာမြေရိုင်းဆိုဒီမှာအတိတ်တွေဖွင့်တာပေါ့နော်အဲအတိတ်တွေဖွင့်လိုက်တဲ့အခြေအားဒါအတိတ်တွေဖွင့်တဲ့အတိုင်းအောင်တပိုင်းပဲဒါကြောင့်ဒီလိုမျိုးလက်ရည်ကိုတတ်မှတ်တဲ့နေရာမှာကြာတော့ကျွန်တော်ရည်စင်းမို့နော်အဲ့တော့စီမံအီဒီဌာနဘယ်ကနေလဲစီမံခန့်ခွဲမှုစီမံအီဒီဌာနကတာဝန်ရည်လက်ရည်ကိုတတ်မှတ်တယ်အဲ့ဒီတတ်မှတ်တဲ့နေရာမှာနေရာကြီးရည်ရည်ကလက်သားတဲ့ဥစ္စာကလူလက်လက်ရည်ကစစ်တော့ပေါ့စစ်တော့မပါဘူးပေါ့အိုက်ကြတဲ့ဟာကိုလူလက်လက်ရည်ကတတ်မှတ်အဲ့တော့အဲ့ဒီဒီရဲ့သမိုင်းကိုပြန်ကြည့်လို့ရှိလို့ရှိတယ်ဒီလိုကိုင်းတန်းခဲ့တာဒီလိုမျိုးတွေကပြည်တိုင်းဆိုင်တဲ့ဒီတိုင်းတော့ဗျာ။အဲတိုင်းရတဲ့ဒီလိုဆိုင်ပြီးတော့ဒီလိုကုတ်ဆိတ်တွေအစားဥပဒေတွေအစားတိုင်းပြီးတော့ဥစ္စာကိုဒီဒီဒီတိုင်းပြီးကြတဲ့ဥစ္စာပြန်လဲထုတ်။အဲပြန်လဲထုတ်ပြီးတော့အဲ့ဒီတော့တိကျချင်းဆိုပြီးဖြစ်တယ်။အဲ့ဒါကဟိုခေတ်တော့ပဲဒီစားခေတ်မှာလုပ်ဖြစ်တာပေါ့။နှစ်ပုတ်တွေနဲ့ဖြစ်တာ။အဲ့ရမှာဒီဒီကတိုင်းရလေးတွေကွင်းမှာအဲ့ဒါလည်းမတိုင်းရလေးတွေကွင်းလို့ဥပမာပြောလို့ဒီတိုင်းရလေးတွေကွင်း။အဲ့တော့ဟိုဆက်လက်ဆက်ပြီးမှစာပြီးပေါ့။အဲ့ဒါမြေဥဒဏ်ကွင်းလေးလို့ခေါ်တယ်။အဲ့ဒါမြေဥဒဏ်ကွင်းရဲ့အောက်ပြစ်ပြမှတ်စာရေးဆိုတဲ့ဟိုတိုင်းတော်ရဲ့ကွင်းရည်လေ။အဲ့ဒီကွင်းလေးဟာကျွန်မနဲ့ပတ်ရံနေတဲ့အတွက်ဒီမှတ်တမ်းတွေလည်းမရှိသေးတဲ့အတွက်အဲ့ဒီကောင်လေးကလူလက်လူလက်ကြီးရဲ့အဖြစ်သတ်မှတ်ခံခဲ့ရတယ်။ဒါအပြင်ခါမီတိုင်းသားတွေဒီကုန်းနဲ့အတူတူမှုဟာဘယ်အမှုမှမပတ်ရသေးဘူး။အဲ့တော့တကယ်ကြီးပြောလို့ရှိလို့ရှိရင်မြေဥဒဏ်ကွင်းလေးရဲ့ OS ကွင်းလေးရဲ့ခါမီတိုင်းသားတွေအတူတူနေတဲ့ညီကြီးဟာဒီလိုမျိုးလည်းအကျိုးသတ်မှတ်ခံရ အဲ့ဒီတက်မှတ်တဲ့ကောင်ဘာမှပြီတာကပြီသွားလဲဆိုတော့အဲ့ဒီဆောင်းသေးတာ60%ဆိုတော့အဲ့ဒီ60%အဖွဲ့လိုက်တယ်ဒီလိုမျိုးနဲ့ညီမဆောင်းလို့အဖွဲ့တွေနောက်ရတဲ့အဖွဲ့ကဆက်လိုက်ပြီးတော့အဲ့ဒီလိုမျိုးနဲ့ညီလေးရကြည့်ခဲ့တဲ့အချိန်မှာအဲ့ဒီလိုတွေနဲ့အရာတွေခဲ့တဲ့အခါကျတော့အဲ့ဒီတကယ်ဘဝချင်းတွေလက်လာတယ်ဒီမျိုးဝင်ကွင်း60%အဲ့ဒါကိုတောင်းလိုက်ရင်ဒီအပါသွားခဲ့တာအဲ့ဒီလိုရင်းစီမှာအခုကျွန်တော်ပြောချင်တယ်ကလုံးတဲ့အချိန်မှာဒီငွေနဲ့ဆက်တန်းကစစ်ပေါင်းဝန်းကျင်လောက်ကကျွန်တော်လက်ခဲ့တဲ့စီမံကိုပုံခါပြီးတော့ပြန်တုံးတယ်အဲ့တော့အဲ့ဒီတိုင်းဥစ္စာကဒီဥပဒေရဲ့အောင်မြင်ချက်တစ်ခုဖြစ်တယ်ဒီဥပဒေကိုအကောင့်ထဲပေါ်ဖို့အတွက်အခက်အခဲတွေဖြစ်တယ်ဆောင်းတန်းလာရင်အခုအကြံတွေဟာကျွန်တော်အစိုးရကြီးချက်ချက်နားမလည်တော့မဲ့ HR ရှိ
ဟုတ်ကဲ့
ကျွန်တော်ဒီမှာအခုကျွန်တော်ဒီမှာအဲ့တော့မြို့သားကြီးအင်းချမှုလူဝါလာပေါ့နော်ဒီစမန်လိုက်ပေါ်လစီတစ်ခုကိုကျွန်တော်ဆွဲတယ်ဆောင်းရက်တစ်ချောင်းပါဆောင်းရက်တစ်ချောင်းပါနော်အတူတူနေကြတယ်ဒါနဲ့အားကြီးရတယ်အကောင်းကြီးတော့ဟုတ်ပြင်လဲသူ့ရဲ့အခန်းချစ်မှာတော့တိုင်းရင်းသားလူမျိုးများယူပြီးတုံးချမှုအခွင့်အရေးများဆိုပြီးတော့ဖြစ်နေဖြစ်လာဒီအနေနဲ့လည်းနော်ကျွန်တော်ဒီအမျိုးသားကြီးတုံးချမှုဥပဒေတရားပေါ်ပေါက်လာလို့ကျွန်တော်တို့ကြိုးစားကြ
ဟုတ်ကဲ့ဥပစုကျွန်တော်အိမ်မှာနည်းနည်းဖြတ်မိတာကျွန်တော်အချိန်နဲ့သိမ့်မရလို့ပါကျွန်တော်နည်းနည်းရှင်းလင်းသိချင်တာကအခုအစိုးရကလုပ်နေတဲ့ဒီဥပဒေမှာစီမံခန့်ခွဲမှုကိုဟိုဆန့်ကျင်တဲ့လူတွေကပေါ့စီမံခန့်ခွဲမှုကိုလက်မခံနိုင်တာလားမယုံကြည်တာလားဒါမှမဟုတ်ရှင်မြေတွေကအကယ်၍တည်ယူခံပြီးတော့ကုမ္ပဏီတို့လက်လွှဲသွားမှဆိုးရင်တာလားတိကျပြောလို့ဘယ်အတွက်ဆိုးရင်တာလဲ
ဒီမှာရင်းနေတယ်လေလေလေဒီတိုင်းလေမှာအကုန်ဆိုးရင်တာအခုပြောတဲ့အချက်ပုံပြကလုံးကိုဆိုးရင်တာအဲ့ဒါရက်စက်ဆက်ကလေးကြီးမှာပါဒီအကြည့်ကြတယ်နော်ဒီကနေ့ကလည်းဒီအကြံထဲလုံးလိုက်တဲ့အချိန်မှာတကယ်လို့ပြောလို့ရှိလို့ဆိုတော့တိုင်းလာရတဲ့အတန်လေးနဲ့လားဆိုပြီးတော့ဒီကနေ့တစ်ချက်ကိုကောင်းကောင်းမဟာဒီယာတရက်ကိုကောင်းကောင်းမချနိုင်ပဲလေသူ့ပြည်ထောင်စုကိုကောင်းကောင်းမလုပ်နိုင်လဲနဲ့အရင်အခြေအနေကိုလုံးလိုက်တဲ့အချိန်မှာတိုင်းလာရရဲ့ဆိုးရွားမှုဟာတော့ထိတ်ကိုရောက်သွားတာ
ဟုတ်ကဲ့
ဆိုးရွားမှုအနေထားလေးဟာဒီလိုဆိုကျွန်တော်တို့ဒီနေ့ခက်ခက်ပြန်ပြီးတုံးတက်ပြီးတော့ဒီဥပဒေတွေကိုတိုင်းလာရရဲ့အတန်လေးနဲ့တိုင်းလာရရဲ့အခွင့်အရေးဒီအခုဒီနိုင်ငံလာရဲ့လေးအခုလေးကိုဆုံးလိုက်တော့လုံးဝငယ်ငယ်ချော့ပြီးတော့နော်ငယ်ငယ်မဟုတ်တော်တော်ကိုချော့လိုက်ပြီးတော့မှပြန်ပြီးတော့ရေးဆဲဖို့နော်ဒါမှမဟုတ်အစ်တွေရေးဆဲရတာဒါမှမဟုတ်ဟုတ်တာမှဒီချီးပြီးသားဥစ္စာတွေကိုပြန်လို့လိုအပ်တယ်လို့ထင်ပါတယ်တိုင်းလိုက်ရဲ့ဆုံးရည်စိတ်ကဒီဥပဒေပေါ်မှာကျေးဇူးရှိနေတော့ဆိုတာကိုအစိုးရလက်ခံဖို့လို့လုပ်ရ
ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ဒဲလီလိုက်အစီအစဉ်ချိန်ဆသွားလို့ပါပါဝင်ဆွေးနွေးပြီးတဲ့တိုင်းလူလူတိုးတက်ရေးမိဖုတ်ဖွဲ့ကဥပစုဒုမြေကွယ်ကမိခမွန်အချင်းဝိုင်းမော်ဒေတာမီယာကာကွယ်ရဲ့ဥတုနဲ့တဲ့နဲ့တော့ရှင်နေအားလုံးကိုကျေးဇူးအများကြီးတင်ပါတယ်ဒါရဲ့လီလိုက်အစီအစဉ်ဒီမှာပဲညနာခွင့်ပြပါခင်ဗျာ
စီစဉ်တင်ဆက်သူကိုသားညုံနဲ့အတူထုတ်လုပ်သူမတ်တန်ကြီးထိုက်တို့တင်ဆက်ပေးခဲ့တဲ့အင်္ဂါညဒဲလီလိုက်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်ဒီအစီအစဉ်ကိုမနက်ဖြန်ဗုဒ္ဓဖူးနဲ့မနက်ခင်းမှာလဲတစ်လှည့်ပြန်ပြီးထုတ်လွှင့်ပေးမှာမို့စောင့်မျှော်နားဆင်နိုင်ကြပါတယ်ရှင်အင်္ဂါညရဲ့အစီအစဉ်လေးမကြခင်အဆုံးသတ်တော်မှာပါ။ကြံနေသေးတဲ့အချိန်မှာနောက်ဆုံးရသတင်းချင်းချုပ်ကိုမဆုမျက်မွန်ကတလှည့်ကြီးညာပေးပါမယ်ရှင
်။ Time Magazine ကြီးက2018ခုနှစ်ရဲ့အထူးခြားဆုံးပုဂ္ဂိုလ်အဖြစ် Writers သတင်းတောက်နှစ်ယောက်အပါအဝင်သတင်းတောက်တချို့ကိုရွေးချယ်ပြီးတော့အမှန်တရားကိုကာကွယ်စောင့်ရှောက်သူများအဖြစ်သတ်မှတ်ဂုဏ်ပြုလိုက်ပါတယ်။မြန်မာနိုင်ငံမှာထောင်ကျနေတဲ့သတင်းတောက်ကိုဝါလုံးနဲ့ကိုကျော်စိုးဦးမကြခင်ကအသက်ခံခဲ့ရတဲ့ဆော်ဒီသတင်းတောက်ဂျမာကိုရှိုးကြီးဖိလစ်ပိုင်ကသတင်းတောက် Maria Risa အမေရိကန်ပြည်ထောင်စု Maryland ပြည်နယ်မှာတနက်သမားရဲ့လက်ချက်နဲ့သတင်းတော်၄ယောက်အသက်ခံခဲ့ရတဲ့ Capital Gazette သတင်းစာတိုက်တို့ကို2018ခုနှစ်ရဲ့အထူးခြားဆုံးပုဂ္ဂိုလ်တွေအဖြစ်နဲ့ Time Magazine ကြီးကရွေးချယ်ခဲ့တာပါ။သူတို့ဟာဒီအမှန်တရားအတွက်သူတို့ကြားရောက်နိုင်တဲ့အန်ဒီယေဂိုတောင်မှဂရုမစိုက်ဖဲသတင်းမှန်ပေါ်ထွက်ရေးလုပ်ခဲ့ကြတာမို့ရွေးချယ်လိုက်တာဖြစ်တယ်လို့ Time Magazine ကြီးကပြောပါတယ်။သတင်းတော်တွေကိုဂုဏ်ပြုပြီးတော့ဒီ Magazine ကမျက်နှာဖုံးကို၄မျိုးထုတ်လုပ်ထားပါတယ်။မြန်မာနိုင်ငံမှာရိုဟင်ဂျာမွတ်စလင်တွေအပေါ်အကြမ်းဖက်နှိမ်နှင်းမှုဟာလူမျိုးတုံးတပ်ဖြတ်မှုမြောက်တယ်လို့သတ်မှတ်ကြေညာဖို့အမေရိကန်အောက်လွှတ်တော်မှဒီကနေ့ဆုံးဖြတ်ချက်ချဖို့ရှိပါတယ်။ထရမ့်အစိုးရကဒီရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်ခဲ့တဲ့အခြေအနေဟာလူမျိုးစုလိုက်ရှင်းလင်းဖယ်ရှားတဲ့အဆင့်လို့သာသတ်မှတ်ပြောနေချိန်မှာလွှတ်တော်ကလူမျိုးတုံးတပ်ဖြတ်မှုဖြစ်တယ်ဆိုတဲ့ဆုံးဖြတ်ချက်ကိုမဲခွဲအတည်ပြုမှာဖြစ်ပါတယ်။မြန်မာနိုင်ငံမှာဖြစ်ခဲ့တဲ့ရက်စက်တဲ့လုပ်ရက်တွေအတွက်အရေးယူတဲ့နယ်ဆိုတာအင်ဂျီရောကိုအချက်ပြခြင်းတဲ့သဘောဖြစ်တယ်လို့လွှတ်တော်အတိုင်းဝိုင်းကိုကိုးကားပြီးတော့ ABC သတင်းမှဖော်ပြထားပါတယ်။အမေရိကန်ပြည်ထောင်စုမှာအရေးကြီးတဲ့အခုချိုးအခွေကိုရောက်နေတာမို့လက်ရှိလွှတ်တော်အမတ်တွေအနေနဲ့ပါတီဆွဲမထားကြဘဲနဲ့ဒီမိုကရေစီကိုကာကွယ်ထိန်းသိမ်းသူတွေအဖြစ်ဆောင်ရွက်ကြဖို့အတွက်ဒီမိုကရက်နဲ့ရီပပ်ဘလစ်ကန်လွှတ်တော်အမတ်ဟောင်းကြီးတွေကတိုက်တွန်းလိုက်ပါတယ်။
နိုင်ငံဟာအန္တရာယ်ရှိတဲ့ကာလကိုကြောင်းနေတဲ့အတွက်တရားဥပဒေစိုးမိုးရေးဖွဲ့စည်းပုံအခြေခံဥပဒေအုပ်ချုပ်ရေးယန္တရားနဲ့နိုင်ငံလုံးချုပ်ရေးအပေါ်လေးလေးလေးနဲ့စိန်ခေါ်မှုတွေနဲ့ပတ်သက်လို့သူတို့အနေနဲ့အခုလိုထုတ်ဖော်တိုက်တွန်းရတာလို့လွှတ်တော်အမတ်44ယောက်ကဝါရှင်တန်ပို့သတင်းစာထဲမှာရှင်းပါရှိသားခဲ့ပါတယ်ရှင်
သတင်းချင်းချုပ်ကိုမဆုမျက်မုံကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။စီစဉ်ထုတ်လို့ရမှုကမတ်တိန်ဂီထိုက်ဖြစ်ပါတယ်။ဆပိုင်းဆိုင်ရာအတန်ဖန်းအင်ဂျင်နီယာကတော့ Peter Handley ဖြစ်ပါတယ်ရှင်။ကျွန်မကဆုမုံမှာဒီညအစီအစဉ်မှုဖြစ်တာဝီယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။တော်တာရှင်ဒီအားလုံးရွှေလန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington.